Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်မေလ5ရက်နေ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမှုတော်နဲ့ပဲသူပြောပြပေးမှာပါရုရှားသမ္မတဗလာဒီမီယာပူတင်ကိုဆီယာဆွေးမှုနဲ့ ICC မှာရုံးတင်ဖို့အတွက်ယူကရိန်းသမ္မတကတောင်းဆိုလိုက်ပါတယ်ရိုင်ဂျာရေးကိုတိတိချာချာကင်တွေဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကိုဘင်္ဂလားဒေ့ရှ်ကတိုက်တွန်းလိုက်ပါတယ်အိန္ဒိယအခြေစိုက်အာဒါနီစိတ်ကန်းလုပ်ငန်းကနေရှုံးခံရောက်ပြီးတော့မြန်မာနိုင်ငံကနေထွက်ခွာသွားပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစုံမှုတော်ရေး
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့နိုင်ငံတကာသတင်းဆောင်ပါတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ
် Most kids program in Nairobi go for approximate currently we are seeing more girls
now the world is moving faster
ဒါကတော့အာဖရိကမှာနှီးပညာတိုးတက်လာနေတဲ့ကင်ညာနိုင်ငံမှာကလေးတွေကိုနှီးပညာအခြေခံရအောင်ငယ်စဉ်ကတည်းကသင်ကြားပေးနေတဲ့အကြောင်းမကြာမီပဲအပြည့်အစုံကိုတင်ဆက်ပေးပါမယ်အဲ့ဒီနောက်မှာတော့ကွန်ပျူတာနဲ့စာရေးနေတဲ့ခေတ်မှာ19ရာစုကတည်ထွင်ခဲ့တဲ့ fountain တွေဘယ်လိုပြောင်းလဲလာပါသလဲ။ Australia ကတဘာဝနဲ့နီးစပ်တဲ့အင်ယာစနစ်တွေအကြောင်းဒါ့အပြင် Virginia ကရွှေတူးသမားတွေအကြောင်းစတဲ့နိုင်ငံတကာသတင်းစောင်းပါတွေကိုတင်ဆက်ပြီးမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်စမ်းမရေးအစီအစဉ်တိုင်းရင်သတင်းလော်စတာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပါမယ
်။ Ukraine ကို Russia ကဝင်ရောက်တိုက်ခိုက်မှုအတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကိုဆစ်ရဆမှုနဲ့ခုံရုံးတင်ဆစ်ဆေးဖို့အတွက်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကကြေညာပြီးနေမှာ The Hague ICC နိုင်ငံတကာဆစ်ရဆခုံရုံးမှာမင်းကွန်းပြောကြားရင်းနဲ့တောင်းဆိုလိုက်ပါတယ
် Only one Russian crime led to all of these crimes. This is a crime of aggression.
ရုရှားရဲ့ရန်လိုတဲ့ရဆပစ်မှုတစ်ခုတည်းကပဲအခုရဆပစ်မှုအားလုံးကိုကျူးလွန်ဖို့အတွက်ဖြစ်လာတာပါဒါကပဲဆိုးရတဲ့ရာဇဝတ်မှုတွေအလုံးစတင်စေခဲ့တဲ့အဓိကရာဇဝတ်ပြုမှုဖြစ်တဲ့အတွက်ဒီပြစ်မှုတွေတာဝန်ခံတာဝန်ယူမှုရှိတယ်နဲ့လို့ယူကရိန်းသမ္မတကပြောကြားလိုက်တာဖြစ်ပါတယ်။ယူကရိန်းကလေးငယ်တွေကိုရုရှားကိုတရားဝင်ပြောင်းရွှေ့ပို့ဆောင်မှုမှာပါဝင်ပတ်သက်တယ်ဆိုပြီး ICC ကမတ်လတည်းမှာသမ္မတပူတင်ကိုဆစ်ရာဇဝတ်ပြစ်မှုနဲ့ဖန်ဝရန်ထုတ်ခဲ့တာဖြစ်ပါတယ်။သမ္မတပူတင်ဟာနိုင်ငံတကာတရားရုံးမှာသူကျူးလွန်တဲ့ဆစ်ရာဇဝတ်မှုတွေအတွက်ပြစ်ဒဏ်ချခံဖို့တင့်တယ်လို့လည်းသူကပြောပါတယ်။ယူကရိန်းတွေဘက်ကအောင်းနိုင်ရင်တော့ဒီလိုပြစ်ဒဏ်ချခံရတာကိုချိန်တယ်မရမှာဖြစ်ပြီးယူကရိန်းတွေဘက်ကလည်းအောင်းနိုင်မယ်လို့ပြောပါတယ်။ ICC အနေနဲ့ရန်လိုတဲ့ဆစ်ရာဇဝတ်မှုတွေတရားမဆွဲနိုင်ပါဘူး။ဒါပေမဲ့ယူကရိန်းသမ္မတကတော့ဒီအဓိကဆစ်ရာဇဝတ်မှုနဲ့ရုံးတော်ကနေကြားနာဖို့အတွက်ပန်ကြားနေတာဖြစ်ပြီးတရားမျှတမှုရဖို့အတွက်တောင်းဆိုနေတာပါ။ယူကရိန်းသမ္မတဇယ်လန်စကီကို ICC ခုံရုံးအကြီးအကဲကရုံးဆောက်ပြင်ပမှာကြိုဆိုခဲ့တာပါ။သူ ICC ကိုမလာခင်ကတော့ရုရှားနန်းတော်မှာ drone နဲ့အတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးတော့ယူကရိန်းတပ်တွေလက်ချက်လို့ရုရှားအစိုးရကဆွဆဲပေမဲ့ယူကရိန်းသမ္မတကဒါကတော့မဟုတ်ကြောင်းညင်းဆိုပါတယ
်။ဆူဒန်နိုင်ငံမှာသတင်းတပတ်အကြာအပြစ်ကရဆဲရေးသဘောတူညီထားခဲ့ပေမဲ့လည်းကြာသပတေးနေ့မနေ့အစောပိုင်းမှာတော့မြို့တော်ကာတွန်နဲ့အနီးတစ်ဝိုက်မှာတိုက်ပွဲတွေအပြင်းထန်ပြန်လည်ဖြစ်ပွားနေပါတယ်ဖြစ်တိပြောက်ကတွေဖြစ်နေတဲ့ဆူဒန်အစိုးရတပ်ဖွဲ့ SAF နဲ့ထောက်ပံ့ရေးအရန်တပ်ဖွဲ့ဖြစ်တဲ့ RSF နှစ်ဖွဲ့လုံးဟာကာတွန်မြို့တွေကသမရနန်းတော်နဲ့စစ်ဌာနချုပ်ယုံနေရာတစ်ဝိုက်ကိုထိန်းချုပ်ဖို့ကြိုးစားနေပါတယ်ဒီလိုပြစ်တိပြောက်ကတွေနဲ့အကြမ်းဖက်မှုတွေဆက်လက်ဖြစ်ပေါ်နေတာကိုအမေရိကန်သမရဂျိုးဘိုင်ဒန်ကရှုတ်ချလိုက်ပြီးဒီမိုကရေစီတွန်းအားပေးမှုကိုဟန်တားတဲ့ဆူဒန်နိုင်ငံကဘယ်သူကမှဆိုအမေရိကန်ဘန်ဒီနဲ့ချိတ်ဆက်ပြီးငွေကြေးလွှဲပြောင်းရယူတာတွေကိုပိတ်ဆို့အရေးယူချမှတ်သွားပြီးလုံပန်ခွင့်တွေကိုတားမြစ်သွားမယ်လို့ဆိုပါတယ်ဆူဒန်နိုင်ငံမှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာခြေကွဲစရာဖြစ်ပြီးဒါဟာဆူဒန်ပြည်သူတွေရဲ့ပြတ်သားစွာတောင်းဆိုထားတဲ့အယက်သားအစိုးရနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုသစ္စာဖောက်တာပဲဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကကြေညာချက်မှာပေါ်ပြပါတယ်အပြည်ပြည်ဆိုင်ရာချက်ချင်းဤအဖွဲ့နဲ့လာကျန်းဤအသင်းများအဖွဲ့ချုပ်ကဆူဒန်နိုင်ငံကလူပေါင်း2,000ကိုအရေးပေါ်အကူအညီပေးဖို့ကြာတာပြင်းနေမှာမြစ်တာရပ်ခံတိုက်တွန်းပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဆူဒန်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်ဖို့နဲ့ဆူဒန်ပြည်သူတွေကိုနိုင်ငံတကာကအကူအညီပေးဖို့ဗိုလ်ထူးနေမှာတောင်းဆိုခဲ့ပြီးဆူဒန်ပြည်သူတွေဟာလူသားချင်းစာနာထောက်ဆောင်မှုဆိုင်ရာကပ်ဘေးနဲ့ရင်ဆိုင်ရနိုင်တယ်လို့သတိပေးပြောဆိုခဲ့ပါတယ်
ဝါရှင်တန်ဒီစီနားမှာရှိတဲ့အာလန်တိုင်ကအမေရိကန်နိုင်ငံရဲ့ဌာနတန်တမာဝင်းမှာအာမေးနီးယားနဲ့အဇာဘိုင်ဂျန်တန်တမာတွေကြားငြိမ်းချမ်းရေးဆွေးနွေးပွဲကိုတနင်္ဂနွေနေ့ကနေစတင်ခဲ့တာဖြစ်ပြီးချက်တပရင်းနေမှာတော့ရေရှည်ငြိမ်းချမ်းရေးအတွက်တည်တာတဲ့တိုးတက်မှုရတယ်လို့ဆွေးနွေးပွဲနောက်ဆုံးနေ့မှာပါဝင်တက်ရောက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကပြောပါတယ
် I think the pace of the negotiations and the foundation
နဖက်မိတ်ဆွေတွေရဲ့ညှိနှိုင်းဆွေးနွေးမှုနဲ့အခြေခံအုတ်မြစ်ခြေလှမ်းတွေကသဘောတူညီမှုရတော့မယ်အနေထားပါနောက်ဆုံးအဆင့်ဆိုတာကအခက်အခဲဆုံးလို့နားလည်တဲ့အတွက်ပြီးဆုံးတဲ့အထိအမေရိကန်ကဆက်ပြီးကူညီမယ်လို့ပြောသွားတာပါ။အာမေးနီးယားနိုင်ငံရဲ့ဝန်ကြီးအရာရတ်မီဇိုရမ်နဲ့အဇာဘိုင်ဂျန်နိုင်ငံရဲ့ဝန်ကြီးဂျေမွန်ဘီရာမော့ဖ်တို့ရဲ့ဆွေးနွေးပွဲဟာဝါရှင်တန်စံတော်ချိန်နေ့တဲ့2နာရီမှပြီးပါတယ်။အဇာဘိုင်ဂျန်ကနေတင်ထားတဲ့အမေးနီးယားအများစုရှိရာနာဂါနိုကာရာဘိုက်ဒေသကိုအာမေးနီးယားတွေတိုက်ရိုက်သွားနိုင်တဲ့လာချင်းလမ်းကြောင်းကိုအဇာဘိုင်ဂျန်တွေကပိတ်ထားတာနဲ့ပတ်သက်ပြီးမကြခင်လတွေအတွင်းနှစ်ဖက်တင်းမာမှုတွေတိုးလာနေတဲ့အတွက်အခုလိုဆင်းရဲပွဲပြုလုပ်ရတာဖြစ်ပါတယ်။အဇာဘိုင်ဂျန်ဘက်ကဒီလာချင်းလမ်းကြောင်းပေါ်ကဆစ်ဆေးဂိတ်ဖွင့်လိုက်တာအတွက်ထူးဆိုရင်ကြောင့်လည်းဒါငင်းချင်းဆင်းရဲဖို့ကြိုးစားမှုတွေကိုထိခိုက်မှာဆိုရင်လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။ဒီလာချင်းဆင်ကြံဇင်းကြံလမ်းကြောင်းကနေတောင်ထူတဲ့နာဂန်နိုကာရာဘက်ဒေသမှာနေထိုင်တဲ့အာမေးနီးယားလူမျိုးတသိန်း200,000တဲ့စားနပ်ရိက္ခာသုံးဆောင်ပစ္စည်းပေးပို့ရလမ်းကြောင်းဖြစ်ပြီးတော့ဒီလမ်းကြောင်းကို2020ကစပြီးတော့ရုရှားငင်းချင်းထိန်းတပ်တွေကလုံခြုံရေးယူထားတာလည်းဖြစ်ပါတယ
်။ဆာဘီယာနိုင်ငံမှာစာတင်ကြောင်းကိုပြစ်ခတ်မှုကြောင့်ចောင်းသား10ဦးသေဆုံးခဲ့ရတဲ့အပေါ်ကြာတာပတိနေမှာဆာဘီယာចောင်းသားအများအပြားဟာအနေအောင်ဝစ်စုံတွေကိုဝစ်ဆင်ပြီးပန်းတွေကိုကင်ဆောင်ကသေဆုံးသွားသူတွေကိုငြိမ်သက်စွာဝမ်းနည်းကြောင်းပြသခဲ့ပါတယ်အခင်းပြပွားခဲ့တဲ့ဘဲလ်ဂိတ်မြို့ကចောင်းတိုက်ចောင်းတဝိုက်ကလမ်းနေပေါ်မှာဖျောင်းနိုင်နေထွန်းညင်ပြီးပန်းတွေအယုတ်တွေအခြားအထိမ့်မဲ့ပြုလုပ်ထားတဲ့တင်ဂီတာတွေကင်ဆောင်ပြီးထောင်ထဲထိတဲ့ចောင်းသားတွေဟာတန်းစီချစ်တက်ခဲ့ပါတယ်ចောင်းပြင်မှာတော့ပန်းတွေဝဲဝင်ယုတ်လေးတွေမိကိုးရောင်နဲ့ပန်းရောင်နဲ့ပြုလုပ်ထားတဲ့ဆင်ယုတ်စတာတွေကိုចောင်းချန်စီယိုမှာဝမ်းနဲ့ចောင်းစာတင်နဲ့အတူချိတ်ဆွဲပြီးမိန်ကလေးငယ်တဦးရဲ့ဘဲလီဖနက်တရံကိုလည်းချန်စီယိုမှာချိတ်ဆွဲထားခဲ့ပါတယ်ပုံထူးမနေမနေပန်းကအဲ့ဒီကြောင်းမှာအသက်73နှစ်အရွယ်ကလေးငယ်တူကဖခင်ဖြစ်သူရဲ့တနတ်ကိုယူပြီးပြစ်ခတ်ခဲ့လို့ចောင်းသား10ဦးနဲ့လုံခြုံရေးအဆောင်တူတည်ဆုံးခဲ့ပါတယ်အခြားကလေး6ဦးနဲ့ဆရာမတူဒဏ်ရာရရှိခဲ့ပြီးခေါင်းနဲ့ကြောရိုးတွေမှာတနတ်ထိမှန်ခဲ့တဲ့ចောင်းသူတူနဲ့ចောင်းသားတူကတော့အသက်နေဆွေးရံမှာရပါတယ်ရဲတပ်ဖွဲ့ကတော့နိုင်ငံသားတွေကိုသူတို့ရဲ့တနတ်တွေကိုကလေးတွေနဲ့ဝေးရမှာလုံခြုံစွာထားဖို့တနတ်ထိန်းချုပ်မှုကိုမြင့်တင်ဖို့ကြာတာပရင်းနေတော့တိုက်တွန်းခဲ့ပါတယ်
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9133ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် View American တန်ငါမနက်ခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်ရိုင်းဂျာအရေးကိစ္စမှာကုလသမဂ္ဂလုံခြုံရေးကောင်စီကနေနှုတ်ဆက်နေတဲ့အတွက်အခြေအနေတွေဟာပိုပြီးတော့ဆိုးဝါးလာစေတယ်လို့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်ကဗိုလ်တပ်ဖွဲ့နေမှာပြောကြားလိုက်ပါတယ်။ရိုင်းဂျာတွေကိုအကာအကွယ်ပေးဖို့နဲ့ငြိမ်းချမ်းမှုကိုချိန်ချောက်နေတဲ့အခြေအနေကိုကင်တွယ်ဖို့အတွက်လုံခြုံရေးကောင်စီအနေနဲ့တညီတညွတ်ထက်ပြတ်ပြတ်သားသားအရေးယူလှုပ်ဆောင်ဖို့လဲဘင်္ဂလားဒေ့ရှ်အသံမကြီးကတိုက်တွန်းပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုရိုင်းဂျာဒုက္ခသည်တွေထွက်ပြေးခိုလုံတာအခုဆို6နှစ်လောက်ရှိနေပြီဖြစ်ပေမဲ့ဒီပြဿနာကိုအသေးချမ်းမြင်နေရတဲ့လုံခြုံရေးကောင်စီကထိရောက်တဲ့အရေးယူဆောင်ရွက်မှုဘာမှမလုပ်တဲ့ပြင်နှုတ်ဆက်နေတယ်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာဗိုလ်တပ်ဖွဲ့နေကကျင်းပတဲ့လုံခြုံရေးကောင်စီရဲ့ရည်ချင်ငင်းချင်းအတွက်ယုံကြည်မှုတည်ဆောက်ရေးဆိုင်ရာအခြေတင်ဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးမိုဟာမက်အဗ်ဒူမူဟစ်ကပြောကြားခဲ့တာဖြစ်ပါတယ်။လူမှုအတိုင်းအဝိုင်းတွေကြားယုံကြည်မှုတည်ဆောက်ရမှာငင်းချင်းရေးထိန်းသူတွေကအရေးပါတဲ့အခန်းကဏ္ဍမှာရှိနေတာကိုထောက်ပြပြီးတော့ငင်းငင်းလုပ်ငန်းတွေအတွက်ငင်းငင်းတည်ဆောက်မှုလုပ်ပိုင်ခွင့်အခိုင်အမာလှုပ်ဆောင်ပေးဖို့လဲကုလအမြဲတမ်းကိုယ်စားလှယ်မူဟစ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာရိုဟင်ဂျာတပ်သားတော်ခုန်နေတာဖြစ်ပြီးတော့မကြာသေးခင်ကလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာဆီနာရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီတွေပို့ပေးဖို့နိုင်ငံတကာအတိုင်းအဝန်းကိုပန်ကြားခဲ့တာလည်းဖြစ်ပါတယ်
။အိန္ဒိယရဲ့အဒါနီစီးပွားရေးလုပ်ငန်းအစုအောက်က APSEZ စိတ်ကမ်းကုမ္ပဏီဟာမြန်မာနိုင်ငံကစိတ်ကမ်းနဲ့အထူးစီးပွားရေးဆောင်စီမံကိန်းကိုပြပကုမ္ပဏီတစ်ခုဖြစ်တဲ့ Solar Swine Limited အမည်ရှိတဲ့ကုမ္ပဏီကိုဒေါ်လာတန်120အရှုံးခံပြီးကြာတာပရင်းတွေကရောင်းချလိုက်ကြောင်းအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။မ မြန်မာစစ်တပ်ပိုင်းမြန်မာစီးပွားရေးကော်ပိုရေးရှင်း MEC ကိုအမေရိကန်အစိုးရကပိတ်ဆို့အရေးယူပြီးနောက်ပိုင်းမှာပဲအိန္ဒိယကန်ယိုဒန်တချောင်းမှာစိတ်ကန်းကြီး12ခုလောက်ကိုလုတ်ကင်နေတဲ့အိန္ဒိယရဲ့အကြီးဆုံးစိတ်ကန်းလုပ်ငန်းကုမ္ပဏီအာဒါနီဟာသူ့ရဲ့အရင်းအနှီးများတဲ့ရန်ကုန်စိတ်ကန်းစီမံကိန်းကိုဒေါ်လာတန်း30လောက်နဲ့ဈေးလျှော့ပြီးပြန်ရောင်းချလိုက်တာလို့ဆိုပါတယ်2021ခုနှစ်အောက်တိုဘာလတည်းတုန်းကကြုံတွေ့ခဲ့ရတဲ့အကြအတဲတွေနဲ့ပတ်သက်ပြီးလေလာသုံးသပ်ရေးကော်မတီရဲ့အကြံပြုချက်အရဗုတ်အဖွဲ့ကဆုံးဖြတ်ခဲ့တာဖြစ်ပြီးမြန်မာပြည်ကထွက်ခွာသွားဖို့ APSCZ ရဲ့ဒါရိုက်တာအမှုဆောင်အရာရှိချုပ်ကပြောဆိုပါတယ်ဝယ်ယူသွားတဲ့ဆိုလာစွမ်းရည်ကုမ္ပဏီနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်ကိုတော့မသိရပါဘူးပြီးခဲ့တဲ့2020ခုနှစ်မေလတုန်းကရောင်းဖို့ကြေညာခဲ့တာဖြစ်ပြီးပိတ်ဆို့အရေးယူခံထားရတဲ့အဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ
်ဝါဇီရစ်တန်မြောက်ပိုင်းအာဖဂန်နစ္စတန်နဲ့နေစင်းထိစပ်နေတဲ့ဒေသမှာအကြမ်းဖက်သမားတွေနဲ့ရင်ဆိုင်တိုက်ပွဲဖြစ်ပွားတဲ့အတွက်စစ်သား6ဦးပါဝင်အနည်းဆုံး73ဦးသေဆုံးခဲ့ရတယ်လို့ပါကစ္စတန်စစ်သားကထက်သပရီနေမှာကြေညာပါတယ်ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့ပါကစ္စတန်တာလီဘန်အဖွဲ့ TTP ကကြေညာပါတယ်ပါကစ္စတန်စစ်တပ်က TPP အဖွဲ့သားတွေရှိရနေရာကိုဝင်ရောက်စီးနှင်းမှုစ조사တဲ့အတွက်ခြုံခိုတိုက်ခိုက်ခဲ့တာဖြစ်ပြီးတော့စစ်တပ်ဘက်က9ဦးသေဆုံးတယ်လို့လည်းပြောပါတယ်ဒီပြောကြားချက်နဲ့ပတ်သက်လို့တိကျအတည်ပြုတာတော့မရသေးပါဘူး
ကဘာမြေပူလွေးလာတာနဲ့ဆက်ဆက်တဲ့သဘာဝဖြစ်စဉ်တစ်ခုဖြစ်တဲ့သမုတ်တရရေပူစီးကြောင်းအယ်နီညိုစတင်ဖြစ်ပေါ်လာနေပြီးဒီနေ့တက်မှာကဘာအပူချိန်ကစမ်းချိန်တင်မြင့်တက်နိုင်ပွဲရှိတယ်လို့ကဘာမိုးလေဝသအဖွဲ့ကသတိပေးလိုက်ပါတယ်2020ခုနှစ်ကစတင်ပြီးပုံမှန်မဟုတ်ဘဲကာလကြာမြင့်စွာဖြစ်ပေါ်ခဲ့တဲ့ရေအေးစီးကြောင်းလာနီညာဖြစ်စဉ်ဟာပစ္စပိတ်သမုတ်တရအိတ်ခဲမှုထဲမှာအခုခါပြီးဆုံးသွားပြီလို့ဆိုပါရက်လာမယ့်မေလကနေဇူလိုင်လအထိလာအနည်းငယ်အတွင်းမှာအယ်ဒီညိုအဆင့်ကိုဝင်ရောက်ဖို့60ရာခိုင်နှုန်းလောက်အခွင့်အရေးရှိနေတယ်လို့ကမ္ဘာကုလသမဂ္ဂမိုးလေဝသအဖွဲ့ကပြောဆိုထားပြီးဇူလိုင်နဲ့ဩဂုတ်လမှာတော့80ရာခိုင်နှုန်းလောက်အထိတိုးလာနိုင်တယ်လို့ပြောဆိုပါရက်ဒါကြောင့်လာမယ့်အတွင်းတွင်ကမ္ဘာအပူချိန်ပြင်းပြင်းထန်ထန်တိုးလာနိုင်ပြီးဒီနှစ်ထဲမှာအပူချိန်စတင်တက်ရောက်မှုရှိပြီးရှေ့2024ကြာရင်တိတိတသာတိုးလာပွဲရှိတယ်လို့ပြောဆိုထားပါတယ်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြခဲ့တာပါခင်ဗျာအခုဆက်လက်ပြီးတော့ဗတ်စင်ကန္နာတွေမတင်ဆက်မီမှာနိုင်ငံတကာစောင်းပါးတွေကိုတင်ပြပါအောင်မယ်ပထမအဆုံးအနေနဲ့ကတော့အာဖရိကတိုက်နိုင်ငံတွေထဲမှာနည်းပညာပိုင်းမှာအောင်မြင်သူတွေအများဆုံးထွက်တဲ့နိုင်ငံတွေထဲမှာကင်ညာနိုင်ငံလည်းပါဝင်လာပါတယ်။ဒါကြောင့်ကလေးတွေကိုကွန်ပျူတာနည်းပညာနဲ့ကိုယ်ပိုင်အင်တာနက်စာမျက်နှာတည်ထောင်နိုင်အောင်သင်ကြားပေးတဲ့ CodeWit Kit အစီအစဉ်ကိုတည်ထောင်ထားပါတယ်။ AP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးတော့ Matt Ethan စင်ကပြောပြပါမယ်။
ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်ကကီဘယ်ရာပြင်ကြရက်ွက်ထဲမှာနွမ်းပါတဲ့ကလေးတွေအတွက်ကွန်ပျူတာနည်းပညာသင်ပေးနေပါလေ။အသက်29နှစ်အရွယ် Renice Owino တည်ထောင်ထားတဲ့ Code with Kids အစီအစဉ်ကနေကလေးတွေကိုစိတ်ရုံဆောင်နည်းနဲ့ကွန်ပျူတာကုတ်တီးနည်းပညာတွေကိုသင်ပေးနေပါလေ။ဝင်ငွေနဲ့မိသားစုကမတတ်နိုင်တဲ့ကလေးတွေအတွက်သိပ္ပံနည်းပညာ၊ engineer နဲ့သင်္ချာဘာသာရပ်တွေကိုသင်ပေးနေတာဖြစ်ပါလေ။စာသင်ခန်းထဲမှာကလေးတွေသုံးဖို့ laptop, computer တွေနဲ့ဆက်ရုပ်ဆက်တဲ့ကိရိယာတွေကိုပါပံ့ပိုးပေးထားပါလေ။
Most kids program in Nairobi go for approximately
Nairobi Muro ကကလေးစီစဉ်တော်တော်များများက American dollar 50လောက်နဲ့ညီမျှတဲ့ Kenya shilling 5000လောက်ကုန်ကြပါတယ်။ Kibera ပြန်ကျရက်ွက်ကမိဘတွေအတွက်တော့ဒီလောက်မတက်နိုင်ပါဘူး။ကျမတို့ရဲ့ Code with Kids အစီအစဉ်မှာ Kibera ရက်ွက်ကကလေးတွေအတွက်တရန်းကိုကញ្ញန်ရှင်းလင်း50နဲ့ကြောင်းတက်နိုင်အောင်လို့စီစဉ်ပေးပါတယ်။ရှင်းလင်း50ပဲဆိုတော့မိဘတွေအတွက်လည်းဝန်မပြိပဲနဲ့ကလေးလည်းကြောင်းတက်နိုင်ပါတယ်။ဒီကလေးတွေရဲ့အနာဂတ်အတွက်အခမဲ့အကူအညီတွေကို Code with Kids အစီအစဉ်ကနေပေးနေတာပါ။
ဒီစီစဉ်ကိုအလူရှင်တွေရဲ့ရံမှုငွေနဲ့ကျောင်းသားမိဘတွေပေးတဲ့လာကနေပေါင်းပြီးထောက်ပံ့ပေးနေတာပါ။ကလေးတွေအတွက်အကျိုးရှိပြီးတော့အရေးချင်းအသစ်တွေလည်းလေးလာနိုင်တာကြောင့်ဒီစီစဉ်ပေါ်မှာစိတ်ဝင်စားမှုတိုးလာနေပါလေ။ဒီအတန်းကိုစတဲ့တဲ့ချင်းမှာကွန်ပျူတာ၃နှစ်အခြေခံကိုစတင်ပေးပြီးတော့ဒီကနေမှတဆင့်ကလေးတွေရဲ့စိတ်ဝင်စားမှုပေါ်မူတည်ပြီး Mobile Application Design တိစောက်တာနဲ့ဂိမ်းကစားနည်းဖန်တီးတာမျိုးပါဆက်ပြီးတော့သင်ပေးပါလေ။ဒီစီစဉ်ကို2015တုန်းကကလေးဆယ်ယောက်နဲ့စခဲ့တာဖြစ်ပြီးတော့အခုတော့ကလေးအယောက်2000ကျော်တက်နေတဲ့အပြင်တခြားကျောင်းတွေနဲ့လည်းဖက်ဆက်လုပ်ကိုင်တဲ့စီစဉ်တွေလည်းရှိနေပါပြီ
Currently we are seeing more girls coming for
the program ဒီစီစဉ်ကိုလာတက်တဲ့ကျောင်းသူတွေလည်းတော်တော်များလာတာကိုတွေ့ရပါတယ်ကျမတို့အစီအစဉ်စတော့ဆိုရင် main ကလေးတွေကျောင်းလာတက်ဖို့အတွက်နားချဖို့အတွက်တိတ်ကိုခက်ပါတယ် အခုတော့မိန်ကလေးငယ်တွေကျောင်းလာတက်နေပါပြီဒီလိုမိန်ကလေးတွေကျောင်းလာတက်လ ీల ာပြီးတော့ဆေးရုပ်တွေကိုထိန်းချုပ်နိုင်အောင်လို့ကိုရင်လ ీల ာတာကိုမြင်ရုံနဲ့တင်ကျမကတော့ပီတိဖြစ်နေပါပြီ
ကီဘယ်ရာရက်ကော့ကကလေးတွေကအကနဲ့ဘလုံးကင်နာတွေကိုကျောင်းချိန်ပြပမှာပါဝင်နေရှိပါလေကလေးတွေကိုဒင်းလေးလာချက်အဖြစ်အလုတ်ခွင့်ဝင်တဲ့အခါမှာသူများတွေထက်တပန်းတာစီဖို့မျှော်လင့်ပြီးတော့ဒီစီစဉ်ကိုတည်ထောင်ထားလေဖြစ်ပါလေ
Sometimes you have to like literally tell the kids that the time is up
တခါတလေကျောင်းဆင်းပြီအိမ်ပြန်ကြတော့လို့ကလေးတွေကိုပြောရတယ်အတန်းတက်ရတာပြင်းတဲ့ကလေးဆိုရင်တော့စာမသင်မင်းနဲ့ထွက်သွားမှာပါဒါပေမဲ့အခုကလေးတွေကတင်ယူရတာကိုသဘောကျတဲ့အတွက်ကျောင်းဆင်းချိန်မှာတော့မှအိမ်မပြန်ခြင်းပဲနဲ့စာဆက်ပြီးတော့တင်ကျင်တာကိုတွေ့ရပါတယ်
။တင်တန်းချင်းကျောင်းသူကျောင်းသားတွေအတွက်အလုပ်တင်အခွင့်အလမ်းတွေလမ်းညွန်ပြသမဲ့ဆရာကောင်းနဲ့ထိတ်ဆက်ပေးနိုင်ဖို့လည်းသူကရည်ရွယ်တာပါ။
Our future plan is to start looking for internship for our learners.
ကျမတို့အစီအစဉ်ကကျောင်းသူကျောင်းသားတွေအတွက်အလုပ်တင်အခွင့်အလမ်းရဖို့အတွက်လှုံ့ဆော်နေပါတယ်။ကျောင်းပိတ်ရက်မှာတပတ်လောက်အလုပ်တင်ဆင်းနိုင်ရင်နီးပညာကုမ္ပဏီတွေစီသွားပြီးတော့လေ့လာနိုင်ပါတယ်။အလုတ်ခွင့်ဝင်တဲ့အတွေ့အကြုံမျိုးရနိုင်ပြီးတော့သူတို့ကိုလမ်းညွှန်ပေးနိုင်တဲ့ဆရာကောင်းသမားကောင်းတွေနဲ့လည်းတွေ့ဖို့အခွင့်အရေးလည်းဖြစ်ပါတယ်။သူတို့ရဲ့အသက်မွေးဝမ်းကြောင်းပညာနဲ့ပတ်သက်ပြီးတော့သိချင်တာတွေကိုပေးနိုင်မယ့်နည်းပြကိုလည်းရှာတွေ့နိုင်ပါတယ်
။ကျောင်းသူကျောင်းသားတွေကလည်းသူတို့ရဲ့အတွေ့အကြုံကိုခုလိုပြောပြပါလိမ့်
။ Now the world is moving faster.
ကမ္ဘာကမြန်ဆန်ပြောင်းလဲနေပြီးအားလုံးကနည်းပညာတွေနဲ့ချိတ်ဆက်ထားတာပါ။ဒါကြောင့်အနာဂတ်မှာစွမ်းဆောင်နိုင်သူတယောက်ဖြစ်ဖို့အတွက်ဓာရီတက်ထားဖို့အရေးကြီးပါတယ
် I like playing football but when I
ဘောလုံးကန်ရတာကြိုက်ပေမဲ့ကိုဒင်းစလေးလာတဲ့အခါမှာလည်းအရန်သဘောကျမိပါတယ် Mbot အတွက် programming ဆွဲတဲ့နေရာမှာကိုဒင်းလေးလာတာကအထောက်အကူဖြစ်ပြီးပြောစရာလဲကောင်းတဲ့အတွက်ဘောလုံးဆက်မကန်တော့ပဲဒီမှာလာပြီးကိုဒင်းလေးလာဖို့ဆုံးဖြတ်လိုက်တာပါ
အနာဂတ်မှာအလုတ်ကန်အများစုကနည်းပညာကဏ္ဍနဲ့ကင်းရှင်းမှာမဟုတ်တာကြောင့်ကလေးတွေကိုငငယ်ကလေးကသင်ကြားပေးတဲ့နည်းစုပြီးပညာရှင်တွေကတိုက်တွန်းထားတာပါ
and equips the learners to become collaborators
because နောက်၅နှစ်အတွင်းမှာအလုတ်ကန်အားလုံးရဲ့85ရာခိုင်နှုန်းကနည်းပညာနဲ့ဆက်ဆက်နေမှာဖြစ်လို့ကျွန်တော်တို့နိုင်ငံကကလေးတွေလည်းသိနာလည်ထားဖို့လိုပါတယ်ဒါမှအနာဂတ်မှာလုပ်ငန်းဝင်ဝင်မှုအဆင်သင့်ဖြစ်နေမှာပါ
ကလေးတွေကိုနည်းပညာဘာသာရဲ့ကောင်းကောင်းသင်ပေးနိုင်မယ့်ဆရာဆရာမတွေလည်းပို့ပြီးတော့လိုအပ်လာတဲ့ကြောင့်သူကပြောပါရရှင
်။မအီတန်စင်ပြောပြသွားတာပါခင်ဗျာ။အခုဆက်လက်ပြီးတော့နောက်ထပ်နည်းပညာဆိုင်ရာဆောင်းပါးတစ်ပုဒ်ကိုပြောပြပါဦးမယ်။ Ball point လက်နှိပ်ဆက်ပြီးတော့ computer keyboard နဲ့အခုဆိုလို့ရှိရင်ဖုန်းပေါ်မှာစကားပြောရုံနဲ့စာလုံးတွေပေါ်တဲ့အထိနည်းပညာတွေတိုးတက်လာပါတယ်။ဒီလိုနည်းပညာတွေပေါ်လာတိုင်းစာရေးကိရိယာဖြစ်တဲ့ဖောင်တန်ရဲ့အတုံးဝင်မှုပြီးဆုံးသွားပြီလို့ပြောဆိုတာရှိပါတယ်။ဒါပေမဲ့19ရာစုနှစ်ကတီထွင်ခဲ့တဲ့ဖောင်တန်ကိုအခုအထိဝယ်လိုအားရှိနေတော့မှာပဲ။အမေရိကန်လူငယ်အင်ဂျင်နီယာလေးတယောက်ရဲ့ကျေးဇူးကြောင့်ဖောင်တန်ကပြောင်းလဲဖြစ်ပေါ်လာနေပါတယ်။ VO ရဲ့သတင်းတောက်ချုပ် Steve Harman Philadelphia ကနေပို့ထားတဲ့သတင်းဆောင်မော့ကိုတော့ဥတင်မောင်တန်းကပြောပြပေးမှာပါ။
ဖလာဒါဖီးယားမြို့ကဂိုဒေါင်တစ်လုံးထဲမှာအမေရိကန်မှဘယ်သူမှမလုပ်တာတစ်ခုကို Ian Shawn ကလုပ်နေပါတယ်။အင်္ဂလိပ်အတန်တိုက်ဗမာလူတွေနစ်လို့တိကျတဲ့ founder အတော်ဘူး။ Titanium ကနေလက်နဲ့ထုတ်လို့နေတာပါ။လုပ်ငန်းထူထောင်သူ Ian Shawn ကအခုလိုပြောပါတယ်
။ The way we're doing it is really what makes us separate from the other.
တခြားသစိတ်တွေအတိတ်တုန်းကလုပ်ခဲ့ကြတဲ့ company တွေနဲ့ကျွန်တော်တို့ခြားနားတာကတော့လုပ်ပုံကိုင်းမှုမှာပဲ။ဒီအလုပ်ယုံထဲမှာရှိတဲ့ပစ္စည်းတွေကတမန်ရိုးကြအဖြစ်အာကာသဟင်းလင်းမြင့်ဆိုင်ရာဒါမှမဟုတ်ဆေးဘက်ဆိုင်ရာပစ္စည်းတွေကိုထုတ်လို့ရမှာအသုံးပါတယ်။ဒါကိုကျွန်တော်တို့ကဖောင်တန်နစ်တွေထုတ်လို့ရမှာသုံးတာကခြားနာပါတယ်
။၂၁ရာစုထဲမှာအလုပ်မဖြစ်နိုင်ဘူးလို့အလိုလိုသိနိုင်တာကိုစွန့်စားပြီးအသုံးပြုသူလူနည်းစုဈေးကွက်ပစ္စည်းကိုရင်းနှီးထုတ်လုပ်နေတာဖြစ်ပါတယ်။အီယန်ကအခုလိုဆိုပါတယ်။
A fountain pen's impractical. It can be messy. It's not as good.
လက်သွေးမကျလာပါဘူး။စွန့်ထွက်နိုင်တယ်ဗျာ။ဘောပွိုင်းလောက်မကောင်းဈေးလည်းကြီးပါတယ်။ဒါကဖောင်တန်အသုံးပြုကြသူတွေရဲ့ delay နဲ့ကိုက်နေပါတယ်။အကျိုးအကြောင်းမကျလာပဲအထူးဆန်းကြိုက်တဲ့ delay ပေါ့ဗျာ
။ Philadelphia မြို့ကသတင်းစာဆရာတွေထူထောင်ခဲ့ပြီး130ကျားကလောင်နဲ့ခဲတံ club မှာသူစုဆောင်းထားတာတွေကိုပြရင်ယင်းနှမြုံနာမှုဆိုင်ရာကျွမ်းကျင်သူ fountain နဲ့အသုံးပြုနေသူ Tony Blair ကအခုလိုပြောပါတယ်။
Anytime you introduce input output like you do with a computer
computer ကိုသုံးတဲ့အခါအာရုံများနိုင်ပါတယ် computer ကနေဘာလို့ဘာလို့ပြောတဲ့စာတွေပေါ်လာနိုင်ပါတယ်စိတ်ကူးပြတ်သွားနိုင်ပါတယ်စာရိုက်တဲ့အခါမှတ်မိနိုင်ပါမလားလက်နဲ့စာရေးတာကတော့မှတ်မိတယ်လို့ကျွန်တော်ထင်ပါတယ်
လယင်းနဲ့စာတွေမရကြတော့တဲ့လူငယ်မျိုးဆက်တွေအတွက်တော့ဖောင်တိန်ကနံပါတ်လက်ဖုန်းဒါမှမဟုတ်ဖလင်းကင်မရာတွေလိုထူးဆန်းတဲ့ပစ္စည်းဖြစ်နေပါပါဖီလာဒယ်ဖီးယားကအိုမိုအီဇာကဂျပန်စာရေးကရိယာဆန်ရှင်လစ်စီဘာမှာအဒီလိုရှေးပစ္စည်းတွေစုဆောင်ထားတာရှိပါလေဖောင်တိန်စာရွက်နဲ့မင်းစာရေးကရိယာတွေကိုရောက်ပါတယ်လစ်ကအခုလိုပြောပါတယ်
Some people really understand what the different nibs are about
and nibs လို့ခေါ်တဲ့ founding အသွားကလေးတွေတစ်ခုနဲ့တစ်ခုမတူကြဘူးဆိုတာကိုတချို့ကတကယ်ကိုနားလည်ကြပါ founding nib တွေကိုဆက်နဲ့လောက်တာနဲ့လက်နဲ့လောက်တာကြွားပါတယ်အရင်ကတခါမှမသုံးဘူးသေးတဲ့သူအတော်များများကရေးသိမ့်မကြည့်တာအသုံးရလွယ်တာမျိုးကိုစက်ကူအမျိုးမျိုးနဲ့ရေးချစ်ကြည့်ကြံကြတာတွေ့ရပါတယ
် American က site တွေထက် Japan က site တွေကရှောင်းရဲ့ Philadelphia လို့ founding တွေကိုရောင်းကြပါလေအမေရိကန်ကပို့ကုန်ပစ္စည်းလေးတစ်ခုဖြစ်နေပါပြီရှွန်ကအခုလိုဆိုပါလေ
I love that challenge I love being the underdog and I like
ဒီစင်ကိုချက်ကိုကျွန်တော်ကြိုက်တယ်ဗျာကျွန်တော်ကအောက်ကကစားရတာကြိုက်ပါတယ်စီးပွားရေးလောက်ကင်ပုံနဲ့ပတ်သက်လာတဲ့အခါလောက်ကင်နေကြပုံစံတွေကိုဖီဆန်လောက်ကင်ရတာကျွန်တော်ကြိုက်တယ်ဗျာဒါကဖောင်တန်ကိုတုံးကြတဲ့သူတွေရဲ့စိတ်အတိုင်းပါပဲ
အဲ့ဒီစင်ကိုချက်ကAmerican Software Uzi လုပ်ငန်းရှင်တွေရဲ့ဇာတ်ကြောင်းမှာစာမျက်နှာအစ်စ်တမျက်နှာကိုရေးနေပါပြီခင်ဗျာ
။ဒါကတော့အသုံးပြုစဲဖြစ်နေတဲ့ Foundation အကြောင်းကိုဦးတင်မောင်တန်းပြောပြသွားတာဖြစ်ပါတယ်။အခုဆက်လိုက်ပြီးပြောပြလိုတဲ့အကြောင်းအရာတစ်ခုကတော့မြို့ပြတွေမှာနေထိုင်ကြတဲ့လူတွေနဲ့တရိတ်ဆန်တွေဟာသိရိတ်ဝါရိတ်နေတာကလည်းစိတ်ဖိစီးမှုတွေကိုဖြစ်စေတတ်ပါတယ်။ဩစတြေးလျနိုင်ငံ Perth မြို့မှာဆိုလို့ရှိရင်ရှိပီးသားတစ်ပင်တွေကိုခုတ်ထွင်ရှင်းလင်းခြင်းမပြုဘဲအပင်တွေကြားမှာလူနေအိမ်တွေစဆောင်နေကြပါပြီ။တစ်ပင်တွေဖယ်ရှားရှင်းလင်းခြင်းမလုပ်ဘဲတိစောက်ထားတဲ့ဒီတစ်လုံးအိမ်တွေကိုဒန္တာယီပါနူရာမီသားစုလှေကြီးလိုမျိုးလူကြီးတွေနေဖို့တစ်လုံးအိမ်တွေတင်စားပြောဆိုကြပါတယ်။ AP သတင်းဆောင်ပါကိုအခြေခံပြီးကိုရဲမုံကဆက်ပြောပြပါမယ်။
အခုတွေ့နေရတဲ့အိမ်ယာမြေဆောက်လုပ်ရေးပုံစံတွေကိုတမန်ရိုးကျဆောက်ပုံဆောင်နည်းမျိုးနဲ့တိဆောက်ထားတာမျိုးမဟုတ်ပါဘူး Perth မြို့တဲကဒီအိမ်ချမ်းမြေအစ်စ်ကအကျယ်အဝန်းပတ်ပတ်လဲ800မီတာရှိပြီးအိမ်လေးလုံးအပါအဝင်ပစ္စည်းတွေတင်ထားဖို့တနည်းအားပါဝင်ပြီးအဓိကပါဝင်တာကတော့တစ်ပင်ကြီးတွေအပင်ပေါင်း40ပါဝင်တာပါ Forever Project က Chris Ferreira ကအခုလိုရှင်းပြပါတယ်
The urban forest is so precious and it's such an important
part. မြို့ပြတော်ဥကအလုံးကိုတန်ဖိုးရှိပြီးကျွန်တော်တို့ပတ်ဝန်းကျင်မှာနေသားအောင်ဆောင်ရွက်ပေးရမှာလည်းအရေးပါပါတယ်။ဆောက်လုပ်ရေးလုပ်ငန်းတွေတိစောက်ရမှာတစ်ပင်တွေတော်ဥတွေကဖယ်ရှားခံရရပါတယ်။ဘာလို့လဲဆိုတော့တစ်ပင်တွေတော်တွေကိုဖယ်ရှားပြီးမှဆောက်လုပ်ရေးလုပ်ငန်းတွေလုပ်လို့ရမယ်လို့ယူဆထားကြလို့ပါ။
အခုဆောက်လုပ်နေကြတဲ့မြို့ပြဆောက်လုပ်ရေးပုံစံကတိုးပွားလာနေတဲ့လူနေအိမ်ယာမြေတွေအတွက်အပင်တွေခုတ်ထွင်စရာမလိုပဲဆောက်လို့ရတဲ့ဥပမာပုံစံတစ်ခုလိုယူဆလို့ရပါတယ်။မဝေးလာတော့တဲ့အနာဂတ်မှာအခုလိုဆောက်လို့ရပုံစံတွေကပုံမှန်အစိုးတင်သွင်းလာမယ်ဆောက်လို့ရပုံစံမျိုးတွေဖြစ်ကောင်းဖြစ်လာနိုင်ပါတယ်။အခုလာမယ့်စက်တင်ဘာလတဲ့အသက်ဝင်မဲ့ Australia နိုင်ငံအရှိချမ်းမြို့ပြစီမံကိန်းအသစ်ရဲ့ဥပဒေပြဋ္ဌာန်းချက်ထဲမှာလူနေအိမ်ဆောက်လို့ရတည်ဆောက်ရမှာတစ်ပင်အပင်ရေအနည်းဆုံး15ပင်မပါမနေရဥပဒေပါရှိပါတယ်။ဒါအပြင်မြက်ခင်းပြင်လို့စိမ့်စိမ့်ဆူဆူရှိတဲ့နေရာပမာဏကအိမ်အဝင်းအဝိုင်းနဲ့မှာ15ရာခိုင်နှုန်းပါရပါမယ်။ဒါပေမဲ့လည်းကြီးမားတဲ့တိရိပ်ဝါရိပ်မျိုးကိုထိမ့်သိမ်းထားမယ်ဆိုရင်တော့ပါရှိရမယ့်15ရာခိုင်နှုန်းကနေ10ရာခိုင်နှုန်းအထိလျှော့ပေါက်ပေးမယ်လို့သိရပါတယ်။ Australia နိုင်ငံအရှိချမ်းမြို့ပြစီမံကိန်းဝန်ကြီး Rita Safiori ကအခုလိုရှင်းပြပါဗျ။
In many of the developments in the past the entire
အရှင်နှောင်းကမြို့ပြဆောက်လို့ရေးစီမံကိန်းတွေကလူနေပတ်ဝန်းကျင်တစ်ခုလုံးကခေါမိုးအကာတွေနဲ့လမ်းတွေကြီးပါပဲအဲ့ဒီလိုမျိုးလူနေပတ်ဝန်းကျင်တွေကြီးပဲဆိုတော့ကျမတို့အနေနဲ့ဒီစီမံကိန်းအစ်စ်မှာတစ်ပင်တွေအုံမိုးပြီးအရိတ်တွေနဲ့ပိုအေးတဲ့ရက်ကွက်မျိုးတွေတည်ဆောက်ပြီးငှက်တွေနဲ့အကောင်တွေပါနေလို့ရအောင်ဖန်တီးသွားမှာပါ
လူတွေနေတဲ့မြို့ပြအရက်မှာတစ်ပင်ရိတ်တွေရှိရင်အပူချိန်တိတိတသာယော့နေစီတယ်လို့လေးလာချက်တွေကဆိုပါတယ်ရည်ရည်အတော်အတွင်းမှာတစ်ပင်အများပြားရှိတဲ့မြို့စုံရက်ွက်တွေမှာအပူချိန်35ဒီဂရီဆယ်စီယပ်ဝန်းကျင်ရှိပြီးအပင်လုံးဝမရှိတဲ့ရက်ွက်တွေမှာတော့အပူချိန်40ဒီဂရီဆယ်စီယပ်ဝန်းကျင်လောက်ရှိရပါတယ်။ဒေသဆိုင်ရာအာဏာပိုင်တွေကတော့အပင်တွေရဲ့အကျိုးမြတ်တွေနဲ့ဥပဒေအသစ်တွေကြောင့်အပင်တွေထားရှိဖို့ကိုဒေသခံတွေလက်ခံကြမယ်လို့မျှော်လင့်နေကြပါတယ်။Sterling မြို့တော်ဝင် Mark Owen ကအခုလိုပြောပါတယ
် We're a long way off everyone except
ဒုတိယသူရဲ့ကိုပိုင်မြေနေရာမှာအပင်တွေဆက်ထားရမယ်ရှိရမယ်ဆိုတာကိုလက်ခံလာမဲ့အချိန်ထိရောက်ဖို့ကတော့အ
အတော့ကိုလိုပါသေးတယ
်အခုအခါမှာတော့စိမ့်စိမ့်ဆူဆူနေရာရဲ့တံမိုးကိုဈေးကွက်ကနေအဆုံးဖြတ်ပေးသွားမှာပါခင်ဗျာ
ကိုရဲမွန်ပြောပြသွားတာပါခင်ဗျာဆက်လက်ပြီးတော့ Virginia ပြည်နယ်မှာပြန်လည်တခေတ်ဆန်းသစ်လာတဲ့ရွှေလုံငန်းအကြောင်းပြောပြပါဦးမယ် American ပြည်တော်စု Washington DC နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ Virginia တနသာဟာပြည်နယ်ဟာတချိန်က American ရဲ့အကြီးဆုံးရွှေထွက်တဲ့ဒေသတစ်ခုဖြစ်ပါတယ်ရွှေရှာသူရွှေတူးသူတွေက American ရဲ့အနောက်ဘက်ဒေသတွေစီကိုပြောင်းရွှေ့ခဲ့ကြလို့ရွှေလုံငန်းမှာအဲ့ဒီအရာမှာတင်ကော့သွားခဲ့ပါတယ်ဒါပေမဲ့လည်းအခုအခါမှာတော့တိုးတက်လာတဲ့နည်းပညာအပြင်ရွှေဈေးတက်လာတာကြောင့်ဒီမှာမကြခင်ပဲရွှေတူးလုပ်ငန်းတစ်ခေတ်ပြန်လည်ဆန်းသစ်ဖို့ရှိနေပါတယ် VO ရဲ့ပြည်တွင်းရေးရာသတင်းထောက်ချုပ် Steve Harman က Virginia ကိုကိုယ်တိုင်သတင်းသွားယူထားတာကိုကိုငင်းချမ်းအေးကဆက်ပြောပြမှာပ
ါ Late Anna ပြည်နယ်ပန်းဦးရင်နေရာက American နိုင်ငံတဝမ်းမှာတွေ့ရလေးရှိတဲ့ရိုးရိုးတမန်ပြည်နယ်ပန်းခြံမျိုးမဟုတ်ပါဘူးတချိန်ကဒီနေရာဟာရွှေတောင်လို့လူသိများခဲ့ပါတယ်ဒီသဘောကပန်းချံမှာတောအုပ်လုပ်နေတဲ့လော်ရီရှူလာတယောက်ကတော့ဧည့်သည်တွေကိုရွှေရှာလို့ရတဲ့လျှို့ဝှက်နေရာရေအိမ်ဆက်ဆက်ကိုခေါ်သွားပြီးရွှေချင်တာကိုလက်တွေပြသနေပါတယ
်ဒီလိုလှုပ်ခါပြီးတော့ရွှေကိုကျဉ်ယူလိုက်ရင်လေးလံတဲ့ရွှေတုံးရွှေစားလေးကအောက်ခြေမှာအနေထိုင်သွားပါမယ
်ကံကောင်းထောက်မှလို့ဒီလိုရွှေအမှုံအမွှားလေးတွေကျဉ်ယူနိုင်ခဲ့သူတွေဟာလက်ပလာနဲ့အိမ်ပြန်ရမှာပါဒီမှာရှာဖွေတွေ့သမျှအားလုံးကိုဒီမှာပဲထားခဲ့ရမယ်လို့စီကံသတ်မှတ်ထားလို့ပါဒါပေမဲ့အပျော်တန်းရွှေကျင်ရွှေတူးကြမဲ့သူတွေအတွက်နှစ်သိမ့်စုတော့ရှိနေပါတယ်ရွှေရဲ့အကျိုးကျေးဇူးတွေအကြောင်းအခမဲ့သင်္ကန်းစာတွေနားထောင်ရပါမယ်ရွှေဆိုတာမျိုးကယုံကြည်စိတ်ချပြီးအောက်ဆီဂျင်နဲ့ဓာတ်ပြုခြင်းမရှိတဲ့လျက်ကူးသတ္တုပစ္စည်းတစ်မျိုးပါဒါပေမဲ့ဒီလိုတနိုင်တစ်ပိုင်းကျင်းယူတဲ့ရွှေစားလေးတွေနဲ့တော့တထေးမဖြစ်ဘူးလို့တော့လော်ရီရှူလာကအရှုံးဖောက်ရင်းနဲ့ခုလိုရှင်းပြပါတယ
် That makes it great for all of our electronics
that we want to close up. ဒါကလျှက်ကူးသတ္တုပစ္စည်းတမျိုးအနေနဲ့တော့ကောင်းပါတယ်။အိမ်ပြန်ပြီးတော့ဒီသတ္တုပစ္စည်းကြောက်တုံးလေးတွေကိုခွဲမပြစ်လိုက်ပါနဲ့။ဒီလောက်နဲ့ချမ်းသာသွားမှာမဟုတ်ပါဘူး။ရွှေသားကအပေါ်ရံမှာပပလေးအလွှာတစ်ခုအနေနဲ့ကပ်နေတာပါ
။အခုခေတ်ဗာဂျီးနီးယားမှာတထေးဖြစ်ရွှေတူးကျင်နေဆိုရင်တော့ရွှေကျင်ဒေအိုးတွေကိုဘေးချထားပြီးဈေးပိုကြီးတဲ့စက်ပစ္စည်းကရိယာအကြီးစားတွေလိုပါတယ်။ပေါ်ဘုတ်က1940ခုနှစ်များနောက်ပိုင်းဗာဂျီးနီးယားမှာတဦးရီသောပထမဆုံးလိုင်စင်ရစီးပွားဖြင့်မိုင်းတွင်းတူးနေသူလို့ဆိုရမှာပါဂူရှ်လန်ခရိုင်ထဲကစကိုးရာစုမိုင်းတွင်းလုပ်သားတွေရဲ့စွန့်ပစ်မြေစာအမိုက်ပုံကြီးကသူ့အတွက်တော့ဗန္နာတိုက်ကြီးဖြစ်လို့နေပါတယ်ဒီအမိုက်ပုံကိုသူ့ရဲ့ဆက်ကြီးတွေနဲ့မှွေနှောက်ရှာဖွေရင်တစ်မိနစ်အတွင်းမှာဒေါ်လာ800လောက်ထိတန်ကြီးရှိတဲ့ရွှေတွေထုတ်ယူနိုင်တယ်လို့သူကဆိုပါတယ်ဒါဆိုရင်နောက်ထပ်မေးရမယ့်မေးခွန်းကတော့ရွှေကြောကြီးတွေမြေကြီးအောက်မှာရှိနေဒုံးပွဲလားဆိုတာပါဘူမိဗေဒပညာရှင်သောမတ်စ်အိုရစ်ကတော့ဘာကယန်ခရိုင်ထဲမှာသူတူးဖော်လေ့လာနေတဲ့ကြောက်တုံးတွေမှာရွှေအမှုံမားလေးတွေဟိုနေရာဒီနေရာကပ်နေတာကိုတွေ့နိုင်တယ်ဆိုပြီးပြပါတယ
် It's a quartz chain you can see it's about roughly 2 meters
wide ဒါက quartz လို့တတုဓာတ်တမျိုးပုံဆောင်ခဲ့ရဲ့ပင်မကြောက်သားကြီးပါခံမှန်းကြီး6ပေခွဲလောက်ကျယ်ပါမယ်အခြေကလည်းဒီမှာနေရာရှိတဲ့လောက်သွားပြီးဟိုဘက်ကိုဆက်သွားပါတယ်။အဲ့ဒီဘက်မှာမြေပေါ်ကိုကြောက်သားထိုးထွင်းပြက်နေတာတွေ့ရမှာပါ
။ဒီအလေးချိန်နှစ်တန်လောက်ရှိတဲ့ကြောက်တုံးကနေရွှေနှအောင်စနီးပါထွက်ပါတယ်။လက်ရှိပေါက်ဈေးနဲ့ဆိုဒေါ်လာ4000နီးပါးထိရှိပါမယ်။ဒါပေမဲ့ဒီကြောက်တုံးကြီးကနေတကယ်ရွှေတူးထုတ်ရင်အမျိုးအမည်မမေရတက်လို့မရသေးတဲ့ကုန်ကျစရိတ်တွေကရှိနေအောင်မှာပါ
။ Gold bearing veins of an ounce plus grade these have a value.
အောင်စအထက်အဆင့်ရှိတဲ့ရွှေကြောကြီးဆိုရင်ဒါတွေကဒေါ်လာတန်း10ခန်းကနေရာနဲ့ချီတဲ့တန်ဖိုးရှိနိုင်ပါတယ်။ဒီဘတ်ကင်ဟမ်ခရိုင်ထဲကရွှေကြောတွေအကြောင်းကဒီလိုမျိုးပြောဖို့ကစောလွန်သေးပေမဲ့အခုချိန်အထိကျွန်တော်တို့မြင်တွေ့နေရကအရန်အားရစရာကောင်းပါတယ
်။ဝါဝါမြင်တိုင်းရွှေစစ်မဟုတ်ဆိုကြသလိုပါပဲ။ဒေါက်တာပေါ်ပါတတ်ထူတွေတွေ့တိုင်းရွှေလို့ပြောလို့မရလို့ဒါကိုတကယ်အကျိုးအမြတ်အများကြီးကြံမဲ့ရွှေမိုင်းတင်းလုပ်ငန်းကြီးဖြစ်ဖို့ကအောင်မြင်မဲ့ရာခိုင်နှုန်းနည်းနေပါသေးတယ်ဆိုတာကိုတော့ Orish ကဝန်ခံပါတယ်ဒါပေမဲ့ရွှေရှာဖို့စစ်ကူးရင်ရွှေပိုးကိုက်ခံရတဲ့သူတွေကတော့စက်မှုခေတ်ကဗန်နဲ့ငွေကြေးလုပ်ငန်းရှင် JP Morgan ရဲ့နာမည်ကြီးစကားရွှေကမှတကယ်ငွေပါကြံတဲ့အားလုံးကငွေဖြစ်သတ်မှတ်ထားတဲ့ credit သတ်မှတ်ချက်တွေပါလို့ကိုကပြောပြီးရွှေမှရွှေဖြစ်နေကြပါဦးမယ်
ဒါကတော့ Virginia ပြည်နယ်အတွင်းရွှေရှာဖွေတဲ့သူတွေအကြောင်းကိုကိုငင်းချမ်းရေးပြောပြသွားတာဖြစ်ပါတယ် VO ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်မကြာမီပဲဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါဦးမယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်တာနေ့မနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရေဒီယိုတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11113ညလိုင်းဒိုမီတာ40 kHz 9013ညလိုင်းဒိုမီတာ52 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်သုံးသပ်ချက်ဈာမကြီးအစီအစဉ်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ပထမဆုံးအနေနဲ့ကတော့ဥအောင်ခင်တင်ဆက်တဲ့မြန်မာပြည်သုံးသပ်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ချင်းပြည်နယ်က2မီတော်လန်ရေးဆိုတဲ့ခေါင်းစဉ်နဲ့ပြောပြထားပါတယ်။2မီတနားနဲ့စစ်ကောင်စီတပ်ကိုခုခံတိုက်ခိုက်တဲ့ချင်းပြည်နယ်ဟာသတင်းကြီးတော့ပါတယ်။မြေပိုင်စစ်နိုင်တယ်ဆိုတဲ့စကားအတိုင်းနည်းမြေကြွန့်ကျင်မှုကြောင့်ချင်းတပ်ဖွဲ့တွေစစ်စင်ရေးအောင်မြင်နေဖို့ကိုဥအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်။
ရိုင်းတိုင်းဒေသကြီးကလေးမြို့နယ်ကနေချင်းပြည်နယ်ဟာခါမြို့ကိုလက်နက်ခဲယမ်းနဲ့ရိတ်ခါတွေတင်ပို့တဲ့စစ်ကောင်စီရဲ့ရင်အားလုံးကိုချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ဖျက်ဆီးလိုက်တဲ့သတင်းကို AP လ22ရက်နေ့ထုတ်ခုံနှုံးတုံသတင်းမှာဖော်ပြပါတယ်စစ်ကောင်စီရင်တန်းဟာဖလားနဲ့ဟာခါအကြားကမ်းလမ်းတစ်လျှောက်လုံးမှာတိုက်ခိုက်ခံရတာဖြစ်ပြီး AP လ23ရက်နေ့မှာရင်အားလုံးဖြစ်စီခံလိုက်ရတယ်လို့သိရပါတယ်ဒီအထဲမှာမြေထိုးဆက်တစည်းနဲ့တင်ကားနှစ်စီးလဲပါဝင်ပါတယ်ချင်းတက်ဖွဲ့ကဒရုန်းနဲ့ဘုံကျဲပြီးလက်နဲ့မျိုးစုံနဲ့တိုက်ခိုက်တာလို့ဆိုပါတယ်အရက်၃၆ဘိန်းကား၁၀ဘိန်းကားနဲ့၁၂ဘိန်းကားစုစုပေါင်းကားအစီ30နဲ့အင်အား200ကျော်လောက်လိုက်ပါလာတဲ့စစ်ကောင်စီထောက်ပို့စစ်ကြောင်းဖြစ်ပါတယ်ချင်းတက်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်တရက်ကြာမဲ့ခရီးဟာတလကျော်ကြာသွားပြီးကားအလုံးဖြစ်စီခံရတဲ့အပြင်စစ်ကောင်စီတပ်သားတရားကြောသေဆုံးတယ်လို့ဆိုပါတယ်ဒီတော့တွင်ဖလားကစစ်ကောင်စီစခန်းကိုသိမ်းပိုက်နိုင်လို့လက်နက်ခဲယမ်းအတော်များများရရှိတယ်လို့ချင်းတပ်ဖွဲ့ကဆိုပါတယ
်တောတောင်ထူထက်လို့လမ်းမဆက်သွယ်ရေးခက်ခဲတာဟာချင်းပြည်နယ်ရဲ့ຫນွေဦးတော်လှန်ရေးအတွက်အားသာချက်တစ်ခုဖြစ်ကြောင်းစာရေးဆရာမင်းတစ်ကခုနှစ်တုံဆောင်ပါမှာသုံးသပ်ထားပါတယ်နေမည်ကျွမ်းကျင်မှုမှာစစ်ကောင်စီတပ်ဟာ CNDF ချင်းတပ်ဖွဲ့ကိုမရှင်နိုင်တာဟာလည်းအာသာချက်တစ်ခုဖြစ်ပါတယ်။ဒါပေမဲ့ချင်းပြည်နယ်ဟာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေနဲ့လည်းနယ်နိမိတ်ချင်းထိစပ်နေတာမို့ဒီနိုင်ငံတွေနဲ့ဆက်ဆံရေးမှာရောရခိုင်နဲ့ဆက်ဆံရေးမှာပါအဆင်ပြေဖို့နဲ့အထောက်အကူရဖို့အရေးကြီးတာကိုလည်းမင်းတစ်ကထောက်ပြထားပါတယ်။ချင်းပြည်နယ်ဟာကျယ်ဝန်းပြီးချင်းတပ်ဖွဲ့တွေမှာလက်နက်ခဲယမ်းအင်အားနည်းတဲ့အတွက်အတော်ကြိုးပမ်းရတယ်လို့ဆိုပါတယ်။ဒါရောင် CNDF တပ်တန်းနှစ်နှစ်အတွင်းစစ်ကောင်စီတပ်ကို122ကြိမ်တိုက်ခိုက်နိုင်ခဲ့ကြောင်းသိရပါတယ်။တူမီသနတ်ကင်ဆောင်တဲ့အဆင့်ကျော်လွန်နေတာထင်ရှားပါတယ
်။စစ်ကောင်စီတပ်နဲ့2021မေလ21ရက်နေ့မှာပထမဆုံးအကြိမ်တိုက်ပွဲဖြစ်တော့သနတ်3လက်ကိုချင်းတပ်ဖွဲ့ကသိမ်းပိုက်နိုင်ခဲ့ပါတယ်။လွန်ခဲ့တဲ့ AP ရက်10ရက်နေ့ကစစ်ကောင်စီရဲ့ဘားစခန်းကိုချင်းတပ်ဖွဲ့ကသိမ်းတော့လက်လက်မျိုးစုံ20ကျော်နဲ့ကြီးစားအများအပြားရရှိကြောင်း CNDF ပြောခွင့်ရပုဂ္ဂိုလ်စရိုင်းကျုံးငိုင်ကဆိုပါတယ်စစ်ကောင်စီကိုတော်လှန်တိုက်ခိုက်ရမှာချင်းပြည်သူတို့ရဲ့အနစ်နာခံမှုပံ့ပိုးကူညီမှုနဲ့ပိဆက်မှုကိုဂုဏ်ယူလေးစားကြောင်းတပြည်လုံးဒုက္ခမျိုးစုံရင်ဆိုင်နေရတာကိုစာနာထောက်ထားကြောင်းယုံကြည်ချက်တူညီတဲ့အဖွဲ့တွေနဲ့တက်တွဲနေကြောင်းချင်းတော်လှန်ရေး35နှစ်မြောက်အထိတ်အမှတ်မှာချင်းအမျိုးသားတပ်ဦးကကြေညာသွားပါလေ
မြန်မာပြည်မှာချင်းလို့ခေါ်နေတဲ့တိုင်းရင်းသားလူမျိုးစုကိုအိန္ဒိယမှာမီဆိုသို့မဟုတ်ကူကီလို့ခေါ်ကြပါတယ်မြန်မာဘက်မှာချင်းပြည်နယ်ရှိပြီးအိန္ဒိယဘက်မှာမီဆိုရန်ပြည်နယ်ရှိပါတယ်မီဆိုမျိုးနွယ်တွေကိုမဏိပူရာနဲ့ဘင်္ဂလားဒေ့ရှ်မှာလည်းတွေ့နိုင်ပါတယ်မီဆိုရန်ပြည်နယ်ချမ်ဖိုင်းမြို့မှာ1988ခုနှစ်ကကမ္ဘာ့ဇူမီညီလာခံကျင်းပတော့အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့မြန်မာပြည်ကကိုယ်စားလှယ်တထောင်ကျော်တက်ရောက်တယ်လို့လွန်ခဲ့တဲ့မတ်လ18ရက်နေ့ထုတ်ခွန်နုတုံဆောင်းပါးမှာဖော်ပြပါတယ်ချင်းစည်းလုံးရေးလှုပ်ရှားမှုရဲ့ဒုတိယညီလာခံကို 1991ကအိုင်ဇောမြို့မှာကျင်းပပြီးတတိယညီလာခံကိုလည်း2013မှာအိုင်ဇောမှာပဲကျင်းပခဲ့ပါတယ်။မဏိပူရပြည်နယ်မှာမေတေးခေါ်ကသေးလူမျိုးကလူဦးရေအများဆုံးဖြစ်ပြီးဇိုမီခေါ်ချင်းကဒုတိယအများဆုံးဖြစ်ပါတယ်။နာဂအနွယ်ဝင်တွေကတတိယအများဆုံးပါ။ပြောတဲ့စကားကိုလိုက်ပြီးချင်းမျိုးနွယ်စု22စုရှိတယ်လို့သတ်မှတ်ထားပါတယ
်။အသုံးပြုတဲ့ဘာသာစကားတူညီမှုနဲ့မျိုးနွယ်စုကိုအခြေခံတဲ့အဖွဲ့အစည်းတွေပေါ်ပေါက်နေတာဟာချင်းစည်းရုံးရေးကိုအားနည်းစေပါတယ်။ဒါပေမဲ့ရွေးဦးတော်လှန်ရေးဟာချင်းတိုင်းရင်းသားတွေအတွက်နိုင်ငံရေးစုရက်တစ်ခုဖန်တီးလိုက်တယ်လို့ဖြစ်သွားပါလေ။ချင်းမျိုးသားတပ်ဦး2020ရွေးကောက်ပွဲအနိုင်ရတဲ့နိုင်ငံရေးပါတီများ CDM ဝန်ထမ်းများတပိတ်ကော်မတီများအရက်ဖက်အဖွဲ့အစည်းများပါဝင်တဲ့ဂျက်ကာလာချင်းမျိုးသားအတိုင်ပင်ခံကောင်စီကိုဖွဲ့စည်းနိုင်တာဟာချင်းအရေးအတွက်ရက်လက်ကောင်တစ်ခုဖြစ်ပါတယ်။အရင်ကမရှိဘူးသေးတဲ့ချင်းပြည်တော်တည်ဆောက်ရေးအတွက်ဘုံကြီးမှန်းချက်ပေါ်ထွက်လာတာဟာချင်းအမျိုးသားအတိုင်ပင်ခံကောင်စီရဲ့အောင်မြင်မှုတစ်ခုဖြစ်ပါတယ်။နေကြောက်ချင်းတွေကလည်းတက်နိုင်လို့ချင်းတော်လှန်ရေးကိုထောက်ပံ့နေကြပါတယ်။ချင်းလူလူနဲ့ချင်းပြည်နယ်ကိုနိုင်ငံရေးဦးဆောင်မှုပေးရမှာချင်းအမျိုးသားအတိုင်ပင်ခံကောင်စီဟာအလွန်အရေးကြီးတဲ့နေရာကပါဝင်နေတယ်လို့အမျိုးသားညီညွတ်ရေးအစိုးရယာယီသမရဒူဝါလက်ရှိလကပြောဆိုကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဒါကြတော့ဦးအောင်ခင်အပတ်စဉ်တင်ပြတဲ့မြမအရေးအသုံးသက်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ပြတဲ့ကျန်းမာရေးအစီအစဉ်ကိုဆက်ပါအောင်မယ်ဒီတစ်ပတ်မှာတော့အတက်အန္တရာယ်ရှိနိုင်တဲ့အပူဒဏ်ကြောင့်တက်ချင်းသတိလက်ချင်းစတာတွေကိုဘယ်လိုကာကွယ်မလဲဆိုတာကိုဆွေးနွေးထားပါတယ်ဒီနေ့မြမနွေရာသီမှာအပူချိန်အလွန်မြင့်တဲ့အပြင်လေအေးပေးနိုင်ဖို့လည်းမလွယ်ကူတာကြောင့်အပူဒဏ်ကြောင့်တက်ချင်းအဆင့်ကိုမရောက်အောင်ကြိုတင်ကာကွယ်ဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းသတိပေးပါတယ်ဘယ်လိုများကြိုတင်ကာကွယ်နိုင်ပါသလဲဒီအကြောင်းကိုကလေးအထူးကုနဲ့စစ်တက္ကသိုလ်1ကလေးကျန်းမာရေးကလေးကျန်းမာပညာဌာနအငိမ့်စားဌာနမှူးပမကဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းထားပါတယ်
โอเคปมกะดอกเตอร์ซอมเองครับเราเมียนมาနိုင်ငံမှာဒီနှစ်ຫນွေပူချိန်အတော်မြန်မာလာတဲ့အချိန်မှာအေးတဲ့နေရာရဖို့ပေါ့เนาะတချို့လဲဒီမီးပြက်လေးဆက်တွေသုံးဖို့ပါဝင်အခက်ခဲတွေကြုံနေရတော့ကျွန်တော်တို့အရင်တစ်ခေါက်ပြောခဲ့တဲ့ဒီအပူဒဏ်ကြောင့်အသက်အန္တရာယ်ရှိတဲ့အပူဒဏ်ကြောင့်တက်ချင်းပေါ့เนาะအဲ့ဒီအဆင့်ကိုမရောက်အောင်အထူးကဘာတွေသိထားပြီးတော့ဘာတွေပြင်ဆင်ထားတင်တာကိုပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာရေ
ဟုတ်ကဲ့အဓိကတော့ဒီသဘာဝကျတဲ့နီလန်းနေပဲပါပဲเนาะပူတဲ့အခါကျတော့အပူဒဏ်ကိုရှောင်ရမှာပေါ့နော်ဆိုတော့ဒီတိတ်ပူတဲ့အခါကျလို့ရှင်အေးတဲ့နေရာမှာနေအရေးအဝတ်ကောင်းတဲ့ရွာတွေမှာဆိုလို့ရှင်တော့ဖုန်ကြီးကြောင်းတို့ဖျားတို့เนาะဒါမျိုးဒီမျိုးကြီးတွေမှာဆိုလို့ရှင်တော့လဲဟိုကိုရောစူပါမတ်ကတ်တွေရှိရဲ့ air condition ကောင်းတယ်ဆိုဝင်နေလို့ရတော့เนาะအဲ့လိုမျိုးဒီနောက်တစ်ခေါက်ရေချိုးရမယ်เนาะမနေ့ပိုင်းစောစောမပူခင်မှာချိုးညနေကိုအေးတဲ့အခါမှမှချိုးအမှချွေးပေါက်တွေပွင့်ပြီးတော့ကိုယ်ခန္ဓာကိုယ်အပူချိန်လည်းအေးအောင်လုပ်ပြရရောက်တယ်။နေ့လည်းပူတဲ့ချိန်မှာမချိုးနဲ့ချိုးလိုက်ချင်အပြင်ချွေးတွေကိုရုတ်တရက်တုတ်တလို့ဖြစ်သွားရင်အပူချိန်ထိုးတဲ့ပြောအပူဒဏ်ကြောင့်ဖျက်နာခြင်းတို့အပူဆက်ခြင်းတို့ဖြစ်တတ်တယ်ပေါ့နော်။နောက်ချွေးများများထွက်နေအောင်အရင်များများတောက်ရမယ်။ပြီးတော့အငံတက်ပါတဲ့အစားတောက်လေးစားပေးတယ်။ရေရလည်းပူစားတယ်ပေါ့။ဒါမှမဟုတ် soft tap လည်းလို့တော့မတောက်သင့်ဘူး။အဲ့ဒါကြတော့စားတက်ကအရင်များတယ်ပေါ့နော်။အဲ့ဒါသွေးတိုးတဲ့လူတွေပါလေဆိုလို့ရှိရင်အနေရရှိတော့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီဓာတ်စားဖြည့်တာနဲ့ပတ်သက်ပြီးတော့နောက်ရောပါထပ်ပြီးတော့အကြံပြုချင်တယ်လေဆရာကြီ
းဓာတ်စားကြီးလည်းကျွန်တော်ပြောချင်တယ်ဓာတ်စားကြီးကကြတော့ရေရစားရတဲ့ကြာဂလူကို့စ်ရဲ့အချိုးကျကျလုထားပြီးတော့ရေလည်းအထူးအတိုင်းတိုင်းလုတော့မှဥဝဆုတ်တယ်ဒါဥဝင်းပြက်နေတဲ့ခါမှာသုံးဝင်တာပါတပဝင်းရင်ဥကောင်းနေတဲ့လူတွေမှာဥနယ်ရန်ကြီးအကောင်းဆိုလို့ရှိရင်အဲ့လိုဓာတ်စားကြီးတော့ခုမလို့ပါဘူးရဲစားနဲ့တတရောတိုက်လဲရတဲ့တမ်းမြိုင်နဲ့စားတော့လဲရတယ်မတကြားရဲ့အချိုးရီပေါ့အချိုးရီစားခတ်တော့လဲရဟိုဓာတ်စားကြီးလို့ပတ်သက်ကုန်စရာမလိုဘူးလို့ကျွန်တော်ပြောတာပါညအချိုးရဲ့အငယ်ရဲ့ပါလို့ရှင်ရတယ်အခု sport drinks တွေပေါ့ဒီမှာဒီ 100 plus ဆိုပါတော့ဒီအဲ့ရမျိုးတွေလဲတောက်လို့ရတယ်ဒါတွေကတော့ပိုတော့ stage ကြီးသေးတာပေါ့လေနော
်ဟုတ်ကဲ့ဆရာကြီးနောက်ရောဒီဝတ်စားစင်မှုမျိုးနောက်အားကစားလုပ်တာတွေအတွက်ရောပေါ့နော်ဘလို့ထပ်ပြီးတော့အကြံပြုချင်တယ်လဲဆရာကြီ
းဟုတ်ပေါ့ဘာဘာဝတ်စားဝေးရမယ်အယောင်ချော်တဲ့ဟိုအဖြူရောင်လို့ဝတ်စားမျိုးအမဲရောင်တွေကပူဆုပ်တယ် เนาะไอ้လိုမျိုးဝေးရမယ်ချောင်းချောင်းချစ်ချစ်ပေါ့နိုင်လုံးတွေပါလေလို့အဲ့လိုချွေးကိုပိတ်ထားမဲ့ဟာမျိုးတွေမဝေးရဘူးနောက်နေ့လည်းနေခင်းနေမှာဒီပြင်းထန်တဲ့ကိုလက်လှုပ်ရှားမှုတွေမလုပ်တဲ့ဘူးဒီမှာအားကစားလှုပ်တာတို့အလုပ်ကိုပြင်ပြင်ပမှန်ဒီနေ့လည်းချိန်မှာလှုပ်တာတို့နေ့ရနေပူချေးတွေမှာလှုပ်တာမျိုးတွေအဲ့လိုမျိုးတွေကိုရှောင်နေပါလေမဖြစ်နိုင်တော့လေဒီ air con တွေပါရှိရခံမှနေတာကောင်းတော့ပေါ့နော်သို့တော်လည်းဒါကမြေရလဲလက်လမ်းမမီဘူးခုနပြောလို့မီးပြတ်တဲ့အခါဆိုလို့ရှင်လည်းအသုံးမဝင်ဘူးပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီလက်တွေ့အေးတဲ့နေရာတချို့အတွက်အခက်အခဲကြုံနိုင်ရချိန်မှာဒီအသက်အန္တရာယ်ရှိတဲ့ဒီအပူတန်းကြောက်တက်တဲ့အစင်မရောက်အောင
်ဟုတ်ကဲ့
ဘလို့အတိအကျလက္ခဏာတွေကိုအဓိကကြိုသိပြီးတော
့
စူးစူးဆောက်ရှောက်ပေးဖို့လိုမလဲဆရာကြီ
းဆောက်ရင်းတော့ဒီအပူတန်းကြောက်နုံးခွေခြင်းဖြစ်ရင်ကိုသတိထားမြှုပ်ဖို့ကောင်းတော့ပေါ့နော်ဒီကနုံးတာလေဟိုချွေးရမသိမထွက်တော့ဘူးပေါ့ချွေးထွက်တာများသွားတာပေါ့များပြီးတဲ့နောက်မှာလူကမလုပ်ချင်မကင်ခင်မောပန်းနွမ်းနေတော့ဗျာနော်အဲ့ဒါကြလို့ရှင်တော့ရေမင်းများတော့ခုနကလိုစားပါတဲ့ရေတော့နော်ဒီလိုနန်းနန်းနေအဲ့လိုလုပ်ချင်ပြင်ဒုတိယဆင့်ဖြစ်တဲ့အပူတန်းကြောင့်ဖျားနာခြင်းကိုမရောက်ဘူးပေါ့အပူတန်းကြောင့်ဖျားနာခြင်းရောက်တော့လေကျွန်တော်ကကုသမှုကတူတူပါပဲဒီအရေးကြရင်တော့ပူချိန်မှာတက်လာပြီပေါ့နော်အဲ့ကြလို့ရှင်လည်းအေးအောင်လုပ်ပေးရတယ်အေးရတဲ့ရေအရသာကောင်းတဲ့နေရာထားရေပတ်တင်ပေါ့နော်ရေပတ်တင်အဲ့လိုမျိုးလုပ်ပေးရတယ်ပေါ့နော်ပြီးလို့ရှိရင်ဒီငန်တက်ပါတဲ့ရေများများတော့မတော့နိုင်ကြောစီတုံးပေါ့နော် heat stroke ဖြစ်ပြီဆိုရင်တော့ကျွန်တော်ကချက်ချင်းအေးတဲ့နေရာတွေကိုဝင်အေးတဲ့နေရာမှာဟို air condition ကအကောင်းဆုံးပဲပြီးရေအေးစိန်ထားတဲ့တပ်ထဲမှာစိန်ခိုင်းနောက်ပြီးကြဒီလိုကားရေဖြန်းတဲ့ဟာမျိုးနဲ့ပေါ့နော်ရေအေးဖြန်းအဲ့လိုမျိုးတွေလုပ်ပေးရချက်ချင်းအရောက်လုပ်ပေးရတော့ပေါ့ဒီအဆင့်တော့ကျွန်တော်မြင်တော့မရောက်စေချင်ဘူးပေါ့နော်ပထမအဆင့်ဖြစ်တဲ့ဒီဘူတန်ကြောင့်နှုံးခွေခြင်းဘူတန်ကြောင့်ဖျားနာခြင်းမတိုင်ခင်မှာကျွန်တော်တို့သိဖို့ကောင်းတယ်ပေါ့နော
်ဟုတ်ကဲ့ဆိုလိုတာတော့အဘူတန်ကြောင့်နှုံးခွေခြင်းစဖြစ်လာပြီဆိုလို့ရှိရင်တော့ခုနကလိုအပ်တဲ့ပြည့်စုံကုသမှုတွေအကုန်လုံးစလုပ်ပြီးတော့ပေါ့နော
်ဟုတ်ပါတယ
်လိုရင်လည်းဆရာဝန်နဲ့တိုင်ပင်သင့်တာပေါ့ဆရာနော
်ဟုတ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ရောအခုလိုဒီလက်ရှိအပူချိန်ပြင်းထန်နေချိန်မှာပေါ့နော်လူတွေအတွက်လက်တွေ့သုံးနိုင်တာဆရာအချမ်းပြဖို့ရှိအောင်လား
နောက်ထပ်တစ်ခုကတော့ဘာဖြစ်နိုင်လဲဆိုဒီအပူတန်းကြောင့်ဖြစ်တဲ့ရေပြားရောဂါတွေဖြစ်နိုင်တော့ဗျာရေပြားတွေမှာတချို့ကနေလောင်တာဖြစ်တဲ့ဒါကတော့အပူတန်းကိုငကူကဟိုခံနေလေးမရှိတဲ့လူတွေဆိုပိုဆိုးတဲ့ပုံမှာခီးသွားတဲ့လူတွေပါလေ။နောက်တစ်ခုကအပူတန်းများလာလို့ရှိရင်ချွေးကလန်းလေးတွေပိတ်သွားရင်မိတ်ဖြစ်တာပေါ့မိတ်ကရားတယ်ရားတော့ကုတ်တယ်ကုတ်တော့လက်သေးလေးကကြီးပါလို့ရှိရင်ရောဂါပိုးဝင်ပြီးတော့ဒီအနာတွေဖြစ်တတ်တယ်ပေါ့နော်ပြည်တင်နာတို့ကတော့ဖြစ်တတ်တယ်အဲ့ဒါလည်းဒီလိုပါပဲကျွန်တော်ကအေးအောင်ထားပြရမယ်ကိုပက်ပေါ့နော်ဒီပူအိုက်တဲ့နေရာပူတဲ့နေရာတွေမိထွက်တဲ့နေရာရေအကဲဝက်ကလေးတင်ထားရေပတ်ဝက်တင်ထား color dry lotion calamine လို့ခေါ်တော့ calamine lotion ကျွန်တော်တို့ပြင်းဒီစိမ့်မျိုးစုံလည်းရှိပါတယ် PV calamine လို့လည်းရှိတယ် ketamine လို့နော်အဲ့ဒီ mesenchyme နော်အဲ့လို calamine ပါတဲ့ lotion လေးတွေလိမ့်ပြီးအေးအောင်ထားနော်အဲ့လိုရက်ခပန်ကာဖွင့်ပေါ့နော်အဲ့ဒါလည်းကောင်းပါတယ်အဲဒါမဲ့ဒီ air condition ကတော့ပိုကောင်းတယ်ပန်ကာလည်းဆိုင်အဲ့လိုမျိုးထားပေးရမယ်တော့ပြည်တင်တာတွေဖြစ်ရင်တော့လည်းစီကူပါမို့နော်ဒါတော့ပူတန်းကြောင့်ဖြစ်တဲ့ရေပြာရောဂါပေါ့တပည့်လွယ်လွယ်ကူရှင်းရှင်းပြောရရင်တော့ဒီပူတဲ့အချိန်မှာအေးအောင်အဆင်ပြေအောင်အေးအောင်နေရမယ်ပေါ့နော်တချို့ကလည်းရေချိုးရမှအောင်ကြောက်တယ်ကျွန်တော်မြင်တော့ဒီအပူတန်းကြောင့်ဖျားနာခြင်းဖြစ်လာရင်တော့ရေချိုးရတာပါဒါမဲ့ခုနပြောသလိုနေ့လည်းပူပူချိန်မှတော့မချိုးပါဘူးကျွန်တော်တို့ဒီရခိုင်နယ်ပြောင်းเนาะအဲ့လိုလောက်လာပါအဆင်ညင်းသွားပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီအပူတန်းနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောဖို့ရှိရမလားဆရာ
အဲ့လားတခုတော့ဘယ်လိုဆိုလုံးလုံးတဲ့လူတွေပေါ့ဗျာလုံးလုံးတဲ့လူတွေကဒီနေ့လေပူတဲ့အချိန်မှာဟိုကမန်းကလေးချက်ချင်းစမလုပ်တဲ့ဘောเนาะဖြစ်နိုင်ရင်တော့လေအဲ့ဒီအချိန်မှာမလုပ်ဘဲနဲ့နှက်စောတဲ့အချိန်ညနေဤတဲ့အချိန်မှာလုပ်ဘယ်လိုမဖြစ်မနေလောက်ရရင်တော့မှတဖြည်းဖြည်းတူတူတူတူပြီးတော့လုပ်တဲ့အားမျိုးလုပ်ရပါမယ်ကနလိုရေမြများတောက်ပေးရမယ်တနားရီဆိုလို့ရှိရင်ပါဆိုလို့ရှိရင်အဲ6 ounce အနေနဲ့ဟို6 to 8 ounce ဆိုတော့နော်တော်တော်လေးတောက်ရမှာပေါ့ရေမြများတောက်ပေးဖို့လိုတယ်ငန်တက်လေးစားပေးဖို့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဒါကတော့ကိုဝင်းမင်းအပတ်စဉ်တင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့တိုင်းရင်းသားဒေသတွေကအဖြစ်အပျက်တွေသတင်းတွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပါမယ် FEVR Fever Wine တို့ဒါတွေကစူးစီးတီးဖြတ်တင်ဆက်ထားတာပါ
အပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တယင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းနောက်တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ဘောလခဲမြို့တွင်ကစစ်မှုထမ်းဟောင်းယုံလဝကယုံမြို့မှာရေစခန်းရုတ်တံလွင့်ဌာနတို့တိုက်ခိုက်ခံရမှုတွေမှာစစ်သား9ယောက်သေဆုံးခဲ့ပါတယ်ဖကမှာရှိတဲ့ဆိုင်ကယ်ကားရေစေးစီလိုက်ဆိုင်တဆိုင်ကဝန်ထမ်းတွေနဲ့အနီးအနားဒေသခံ73ယောက်ကိုစစ်တပ်ကဖမ်းဆီးသွားပါတယ်။တည်င်းလွာတွေတဲမှာတော့လဲချားမြို့နယ်မှာ RCSS နဲ့ SSPP ရှမ်းတက်နှစ်တပ်စစ်ရေးပဋိပက္ခတွေကြောင့်ဒေသခံ900ကျော်စစ်ဘေးတိမ်းရှောင်နေကြရတယ်လို့မြေမြုပ်မိုင်းတွေကြောင့်လည်းလဲရတွေတဲကိုမစင်းရတဲ့အခြေအနေတွေအကြောင်းနားဆင်ကြရမှာပါရှင်။
ကျမကနန်းဟော်မရှင်တရင်တွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်ဖားကတ်မြို့မော်ဝိုင်းရပ်ကွက်ရှိမင်းမင်းကျော်ဆိုင်ကကားရေးဆေးစီလိုက်ဆိုင်ကဝန်ထမ်းတွေနဲ့အနီးကဒေသခံ73ယောက်ကိုစစ်တပ်ကဖမ်းဆီးသွားပါတယ်။မေလ၂ရက်နေ့တုန်းကဖမ်းဆီးခံရတာဖြစ်ပြီးအများစုကလူငယ်အမျိုးသားတွေဖြစ်ပြီးတော့မရှိကထောင်ရှိကြောက်စိမ့်တောင်ကုမ္ပဏီရှေ့မှာဖြစ်ခဲ့တဲ့မိုင်းဆွဲခံရမှုနောက်မှာအခုလိုဖမ်းဆီးခံရတာလို့ဒေသခံတယောက်ကပြောပါတယ်။ဧပြီလ23ရက်နေ့ကလည်းဖားကတ်မြို့နယ်အတွင်းရှိမော်ပုံရွာကဒေသခံအယောက်၂၀၀နီးပါးကိုစစ်တပ်ကဖမ်းဆီးသွားခဲ့ပြီးတချို့ကိုပြန်လွတ်ပေးပေမဲ့ဆက်ဖမ်းခံထားရတဲ့သူတွေလည်းကြံနေသေးတယ်လို့ဒေသခံတွေကပြောပါတယ်
။ကယားကရနီပြည်နယ်ဘောလခဲမြို့တွင်ရှိစစ်ကောင်စီတပ်ဖွဲ့တွေတပ်ဆွဲထားတဲ့နေရာတွေကိုကရနီပူပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ရာနှစ်ဖက်အကြဆုံးတွေရှိခဲ့ပါတယ်။ဘောလခဲမြို့တွင်ကစစ်မှုထမ်းဟောင်းယုံ၊လဝကယုံ၊မြို့မရဲစခန်း၊ရုတ်တံလွင့်ဌာနတို့ကိုဝင်ရောက်တိုက်ခိုက်ခဲ့ရာမှာစစ်တပ်ဖက်က9ယောက်သေဆုံးပြီး73ယောက်ထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဘောလခဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။ဒါ့အပြင်ဘောလခဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့အမှတ်1105တပ်ရင်းကရဲဘော်2ယောက်လည်းကြဆုံးခဲ့ရပါတယ်။စစ်တပ်ဖက်ကသေဆုံးသူတွေရဲ့အလောင်းနဲ့ဒဏ်ရာရလူနာတွေကိုရဟတ်ရင်နဲ့လာတည်သွားတယ်လို့ဆိုပါတယ
်စကိုင်းတိုင်းကလေးမျိုးကနေချင်းပြည်နယ်တီတိမ်မျိုးနယ်ရီကော်ဒါမျိုးကိုပြေးဆွဲနေတဲ့ခရီးတည်တင်ကားတွေကိုစစ်တပ်ကချင်းစကိုင်းနယ်ဆက်ကိုမိုင်စစ်စေးရိတ်ကိတ်ကိုဧပြီလနောက်ဆုံးပတ်ကစပြီးဖျက်တမ်းခွင့်မပြုတာကြောင့်မော်တော်ယာဉ်လိုင်းနဲ့ခရီးသည်တွေအခက်အခဲကြုံတွေ့နေရပါတယ်ကလေးမျိုးကနေတီတိမ်ရီကော်ဒါမျိုးကိုသွားမယ်ဆိုရင်အိန္ဒိယမြန်မာအမတ်နဲ့နယ်ဆက်ကုန်သွယ်ရေးလမ်းကလေးခိုင်ကန်တိုင်းငင်လမ်းကြောင်းအတိုင်းတွားရတာဖြစ်ပြီးကလေးမျိုးအထွက်ကိုမိုင်စစ်စေးကိတ်မှာစစ်တပ်ကဖြတ်တန်းခွင့်မပြုတာကြောင့်တခြားလမ်းငန်းတွေရှောင်ကွင်းပြီးသွားလာနေရတယ်လို့ကားကိတ်မှုတယောက်ကပြောပါရယ်ကိုမိုင်စစ်စေးကိတ်မှာတာဝန်ကျနေတဲ့စစ်သားတွေကိုလက်ထိုးနိုင်ရင်ဖြတ်တန်းသွားလာခွင့်ပြုလို့ရှိပြီးအဲ့ဒီစစ်စေးကိတ်မှာလူစည်းကားတစ်စီးဆိုရင်ကြက်တသိန်းလောက်အထိပေးနေရတယ်လို့ကားဆရာတွေကပြောပါရယ်တခြားခရီးတည်တင်ကားနဲ့ကုန်တင်ကားတွေလည်းတခြားလမ်းတွေကနေပတ်ပြီးသွားရတာကြောင့်ကားခတွေလည်းကတဲ့နဆလောက်မြင့်တက်သွားတယ်လို့ဆိုပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းပြည်တူတက်ရေးပါတီ SSPP SSA နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တို့အကြားပြည်ပခန့်တွေကြောင့်ဒေသခံလူထုတွေဖမ်းဆီးခံနေရပါတယ်။ဧပြီလ29နဲ့30ရက်နေ့မှာကြောက်မဲမြို့နယ်နောင်ပိန်ကြီးရွာအုပ်စုပိန်ထွန်ရွာကရွာလူကြီးအပါအဝင်ရွာသား3ယောက်နဲ့ဝန်ထံကန်ရွာကအသက်40ဝန်းကျင်အရွယ်အမျိုးသမီး1ယောက်နဲ့ရွာသား2ယောက်တို့ဖမ်းဆီးခံလိုက်ရတယ်လို့ဒေသခံတွေကပြောပါတယ်။ RCSS SSA နဲ့ပတ်သက်ဆက်ရွယ်သူတွေစုပြီး SSPP SSA ကဖမ်းဆီးတာဖြစ်ကြောင်းနဲ့အခုထိဘယ်နေရာမှာထိမ့်သိမ်းထားတယ်ဆိုတာကိုမသိရဘူးလို့ရွာသားတယောက်ကပြောပါတယ် SSPP SSA ကတော့သူတို့ရဲ့ကေရာတပ်သားတွေမကြာခဏမိုင်းဆွဲခံရတာကြောင့် RCSS နဲ့ပတ်သက်ဆက်ရွယ်တဲ့ရွာသားတွေကိုစစ်ဆေးမေးမြန်းဖို့အတွက်ခက်တာခေါ်ယူတာဖြစ်ကြောင်းရှမ်းတန်တော်စင်ကိုပြောဆိုထားပါတယ်
တနင်္လာရီဒေတာအခြေစိုက်မွန်ကာကွယ်ရေးတပ်ဖွဲ့ MSDF စီးနင်းလာတဲ့ကားမေလ၁ရက်နေ့မနေ့ပိုင်းမှာလက်နက်ကင်တပ်ဖွဲ့တပ်ဖွဲ့ရဲ့ချောင်းမြောင်းပစ်ခတ်မှုကြောင့်ကားဒရိုက်ဘာအပါအဝင်တပ်ဖွဲ့ဝင်၉ယောက်ကြဆုံးခဲ့တယ်လို့ MSDF တာဝန်ရှိသူကပြောပါရယ်ကော့တောင်းခရိုင်ပုတ်ပြင်းမြို့နယ်မှာ KNU တပ်မဟာလေးခေါင်းဆောင်တွေတချို့နဲ့ MSDF တို့တွေ့ဆုံပြီးအပြန်ပြည်ကြီးမန်တန်ရွာနားမှာချောင်းမြောင်းပစ်ခတ်ခံရတာဖြစ်ပြီးထရက်ကားပေါ်ပါလာသူအလုံးတည်ဆုံးသွားတာဖြစ်ပါတယ်အဲ့ဒီတပ်ဖွဲ့ကိုဦးစီးလာတဲ့ဗိုလ်မှူးတမော့ချမ်းကတော့ဆိုင်ကယ်စီးနင်းလာတဲ့အတွက်အသက်ပေးကနေလွတ်မြောက်ခဲ့ပါတယ်
မြောက်ဦးဒေသယဉ်ကျေးမှုအမွေအနှစ်တွေကိုထိမ့်သိမ်းစောင့်ရှောက်ဖို့ရည်ရွယ်ပြီးရခိုင်ရှေးဟောင်းမြောက်ဦးမြို့အကြောင်းကိုရိုက်ကူးထားတဲ့ My Hidden City မှတ်တမ်းတင်ရုပ်ရှင်ကပြင်သစ်မှာအကောင်ဆုံးရုပ်ရှင်ဆုရရှိခဲ့ပါတယ်။မလနဲ့အေဘီလာမှာကျင်းပတဲ့ရုပ်ရှင်ပွဲမှာရရှိခဲ့တာပါ။မေလာတရနေ့မှာရုပ်ရှင်ပွဲတာဝန်ရှိသူတွေကအီးမေးလ်ကနေအကောင်ဆုံးဇာတ်ကားဆုရရှိတယ်လို့အကြောင်းကြားလာတဲ့အတွက်အယံဝမ်းသာပြီးအရင်ကပြခဲ့တဲ့နိုင်ငံတကာရုပ်ရှင်ပွဲတော်မှာလည်းစကားရင်အဆင့်စည်းင်းဝင်ခဲ့တယ်လို့မြောက်ဦးဒေသယဉ်ကျေးမှုအမွေအနှစ်ထိမ့်သိမ်းစောင့်ရှောက်ရေးကော်မတီဥက္ကဋ္ဌဒေါခင်တန်းကပြောပါတယ်ဒီရုပ်ရှင်ထဲရခိုင်ရှေးခက်ထုံနှန်းစင်လာဒလိတွေနဲ့မြောက်ဦးမြို့ကရှေးဟောင်းစီရီပထိုးတွေကိုအဓိကထားပြီး2018ခုနှစ်ကရိုက်ကူးထားတာဖြစ်ပြီး2022ဇွန်လရုံးကလည်းဂျပန်အပီပီဆန်ရရုပ်ရှင်ပွဲတော်မှာဂုံပြုတ်ရည်ညွှန်းစုလက်မှတ်ရရှိခဲ့ပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်လဲချားမြို့နယ်မှာ RCSS နဲ့ SSPP ရှမ်းတက်နှစ်တက်စစ်ရေးပဋိပက္ခတွေကြောင့်ဒေသခံ900ကျော်စစ်ဘေးတိမ်းရှောင်နေကြရတယ်လို့မြင်းမြုံမိုင်းတွေကြောင့်တောင်သူတွေလဲရတဲ့မစင်ရဲပဲဖြစ်နေပါတယ်အကြောင်းဆိုကိုတော့နမ်ဟော့ကတင်ဆက်ပေးထားပါတယ်
ရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တို့ဟာဧပြီလ17ရက်နေ့ကနေစပြီးလဲချားမြို့တွင်ပစ်ခတ်မှုဖြစ်ပွားတာကြောင့်ပန်ဆန်းဟိုင်းဆန်းနှုံကောဝန်ဆန်းနဲ့ဝန်ဆေကျောက်အုပ်စုတွေထဲကတိရခါ900ထပ်မနေထွက်ပြေးတင်းရှောင်ခဲ့ရပါတယ်။သူတို့တွေဟာမြို့တွင်းရှိဟော်ခမ်းကျောင်းတိုက်ဝါဆိုကျောင်းတိုက်နဲ့ဆလိုက်ခုံကျောင်းတိုက်တွေအပြင်နိဆရာဆွေမျိုးတွေစီမှာလဲခေါ်လုံနေကြရပြီးခဏထိနေရမပြောင်းနိုင်ကြတည်ဘူးလို့စစ်ရှောက်အမျိုးသားတယောက်ကအခုလိုပြောပါတယ်
။အော်တဲဝအနန္ဒဟူကိုဝေနောမောင်ဟာတောင်ကျင်းနေမန်ရည်နေပြန်လေတံကောမှုရနေ
တကယ်လို့တိုက်ပွဲကဆက်ဖြစ်နေမယ်ဆိုရင်တော့စစ်ရှောင်တွေအတွက်ခက်ခဲတော့မှာပဲခုချိန်ကလည်းဆက်ပြိုးရာတီဖြစ်တော့လုတ်ကင်စားတော့ဖို့အတွက်ပြင်ဆင်ရတာတွေအခုမှမလုတ်ထိုင်းနဲ့နောက်နေ့တွေစားဖို့တောက်ဖို့ကခက်ခဲမှတိုင်းပဲခုချိန်ထိလည်းလက်နဲ့ကင်တွေရွာနာကနေမဆုတ်သေးဘူးဆိုတော့မပြန်ရဲကြတေးဘူးလေ
လက်ရှိအချိန်ဟာတောင်တူလေဓမာတွေအတွက်လျာစင်းချိန်သီးနှံပြိုခင်းဆက်လုတ်ချိန်ဖြစ်နေပေမဲ့လဲချားမြို့ကကြေးလက်တောင်တူလေဓမာတွေကတော့စိုက်ခင်းနဲ့မစင်းနိုင်ကြသေးပါဘူးလျာချာမြင်နဲ့စိုက်ခင်းသွားလာနေမှာမြေမြုပ်မိုင်းတွေရှိနေတယ်လို့လက်နဲ့ကင်တွေကပြောဆိုထားတာကြောင့်မသွားရဲကြတာလို့လဲချားမြို့ခံတောင်တူတယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ်
ခုကာလမှာကျွန်တော်တောင်တူတွေကတော့ပြောင်းပဲပုံမြေပဲစတာတွေစိုက်ပြိုးထွင်ရတဲ့အချိန်လေအဲ့လိုဆိုစိုက်ဖို့အတွက်ခြံတွေရှင်းရတယ်ထွင်ဆရာရှိတာထွင်ရတယ်မိုးရွာရင်ဒါကလှုပ်လို့မရတော့ဘူးအခုအဲ့ခြံဖက်မှာလည်းအရင်ကစစ်သားတွေရောက်တယ်သူတို့မြုပ်ထားတဲ့မိုင်းတွေကလည်းအခုပြန်ပြီးတင်းသွားပြီလားတော့မသိပါဘူးခြံသွားရင်မိုင်းနိမ့်မြင့်မှာကိုအရန်ကြောက်ရတယ်ဆိုက်ပြိုးတယ်ဆိုတာလေသူ့ယာတီနဲ့သူဆိုက်ပြိုးရတယ်လေသူ့ယာတီသူ့အချိန်နဲ့အမီမဆိုက်ပြိုးရင်လည်းကောက်ပဲတင်းနံကောင်းကောင်းတွေမရဘူးလေ
ဒီထိတွေ့တိုက်ပွဲတွေကြောင့်ကျေးလက်ရောမြို့သွင်းနေသူလဲချားတိရခန့်နေအတွက်ပါအခက်ခဲတွေကြုံတွေ့နေရတဲ့အပြင်နှွေရတီကျောင်းပိတ်ရဲ့ရှမ်းစာပေတင်ကြားရေးတင်နန်းကျောင်း73ကျောင်းမှာပိတ်ထားလိုက်ရတာကြောင့်ကလေးငယ်400နီးပါးရဲ့ပညာရေးပါထိခိုက်နေရပါတယ်
ချင်းပြည်နယ်မှာတော့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာပြည်သူတေဆုံးမှုမြင့်တက်လာနေပြီး2023ခုနှစ်အတွင်းမှာအရသာပြည်သူ30ကျော်တေဆုံးခဲ့တယ်လို့ချင်းလူခွင့်ရေးအဖွဲ့ CHRO ကပြောပါတယ်ကိုရောဘက်ကစူးစီးထားပါတယ်
စစ်ကောင်စီတပ်ဖွဲ့ဟာ2023မတိုင်ခင်ကလေကျောင်းထက်မြေပြင်ထိုးစစ်တိုက်ခိုက်မှုကိုပဲပြုလုပ်ခဲ့ပေမဲ့ဒီနှစ်စာပိုင်းကစလို့လေကျောင်းတိုက်ခိုက်မှုတွေကိုပူအုံပြုလာခဲ့တာကြောင့်အရက်သားပြည်သူတေဆုံးမှုမြင့်တက်လာခဲ့တာဖြစ်တယ်လို့စစ်ချရုံရဲ့စီမံကိန်းမန်နေဂျာဆလိုက်မန်ထရေလျန်ကပြောပါတယ်
ချင်းပြည်နယ်ရဲ့2023ခုနှစ်မှာစစ်ကောင်စီရဲ့လေကျောင်းတိုက်ခိုက်မှုကြောင့်အရက်သားပြည်သူတွေအုံစစ်ဆုံးရောက်ပါတယ်ပြီးရင်တော့ဒဏ်ရာရရှိမှုက70နီးပါးပေါ့နော် 80-70 နီးပါးထင်ပါခု20အယောက်ကအရက်သားပြည်သူလူထုတွေပေါ့ဟုတ်ချင်းပြည်နယ်လေကျောင်းတိုက်ခိုက်မှုကျွန်တော်ပြောရင်တော့ခြေပုံမှာခြေပုံလောက်တော့ဗါလဲ 2023နောက်ပိုင်းမှာတိုက်ခိုက်တာအခုချင်းပြည်နယ်လေကျောင်းတိုက်ခိုက်မှုကဒဏ်ရာနီးပါးရှိနေပြီ 80 ထင်ပါပြင်ပေါင်း150ကျော်160ကျော်လောက်ကဒီ2023နောက်ပိုင်းမှာဒီတိုက်ခိုက်မှုပေါ့နော်ဟုတ်
အခုနှစ်ဇန်နဝါရီလကနေဧပြီလအထိလေးလအတွင်းမှာလေကြောင်းတိုက်ခိုက်မှုအကြိမ်ပေါင်း150ကျော်အထိပြုလုပ်ခဲ့ရာဘုံအလုံး300ကျော်ကျဲချခဲ့တယ်လို့ဆိုပါတယ်မလကုံနဲ့ဧပြီလရဲချင်းပြည်နယ်တဲကရွာပေါင်း300ရွာနဲ့မြို့တစ်မြို့ကိုလေရင်နဲ့ဘုံကျဲခဲ့တာကြောင့်ကလေးငယ်တွေအပါအဝင်အရက်သား23ယောက်သေဆုံးခဲ့ပါတယ်စစ်ကောင်စီတပ်ဖွဲ့အနေနဲ့ချင်းပြည်နယ်မှာတော်လှန်ရေးတပ်ဖွဲ့နဲ့အရက်သားပြည်သူတွေကိုခွဲခြားမှုမရှိဘဲရည်ရွယ်ချက်ရှိရှိလေကြောင်းကနေတိုက်ခိုက်လာတာဖြစ်တယ်လို့ဇလိုင်းမန်ခရီလန်ကပြောပါတယ်မြို့နယ်ကိုမြို့နယ်ရှိတဲ့ချင်းပြည်နယ်မှာမြို့ပေါ်ကလွဲရင်ကြီးလက်ဒီတာအလုံးကိုချင်းကကွေတပ်ဖွဲ့တွေကထိန်းချုပ်ထားပြီးမီးပြင်စစ်ရေးမှလည်းစစ်ကောင်စီဘက်ကအထိနာနေတာကြောင့်2020ခုနှစ်နဲ့2022ခုနှစ်တွေထက်2023ခုနှစ်မှာလေကြောင်းကနေပုံမူတိုက်ခိုက်လာခဲ့တာဖြစ်ပါတယ်ချင်းမျိုးသားတမရော် CNN ပြောရေးဆိုခွင့်ရှိသူစလိုက်ထက်နေကယခုလိုပြောဆိုပါတယ်
ချင်းတောင်ကိုသူကမာရှယ်လော့ပြုတ်ချိုးရသူကိုအရင်ကျင်ရတယ်နောက်ပြီးတော့မှ NUG ဖွဲ့စည်းနဲ့ချိတ်ဆက်နေတဲ့ကျွန်တော်တို့ဒီကိုပြင်းပြင်းထန်ထန်အရေးယူမယ်ဆိုတော့မင်းအောင်ထိုင်ရဲ့စကားအခမ်းအရှိထားတယ်အဲ့ဒီမှာကျွန်တော်တို့ကိုအပြင်ကျွန်တော်တို့ကိုပန့်ပိုးနေလို့ထင်ရတယ်ဒီသူလူထုကိုအဲ့ဒီလိုမျိုးနှိပ်စက်ပြတာဖြစ်တယ်ဒါကအင်မတန်မှရေးဆက်တဲ့လုံရပ်ပေါ့တို့အဲ့ဒီလိုတိုက်လေရင်ဒီလာတာကတကယ်တော့သူ့မှမြေပြင်အင်အားကတော့အင်မတန်မှချင်းနေနေပြီလို့ချင်းနေနေပြီလို့ကျွန်တော်တို့ပြောလို့ရတယ်အဲ့ဒါကြောင့်အဆုံးစုံလေကြောင်းကိုအသုံးပြုလာတယ်
ချင်းလူခွင့်ရဖွဲ့စီ HRO ရဲ့မှတ်တမ်းအရာ2021ခုနှစ်ဖေဖော်ဝါရီလ1ရက်ဆရာနာသိမ်းပြီးနောက်ပိုင်းကနေဒီနှစ်ဧပြီလအထိစစ်တပ်ကချင်းပြည်နယ်ရဲ့လေကြောင်းတိုက်ခိုက်မှုအကြိမ်ပေါင်း200နီးပါးခန့်ပြုလုပ်ခဲ့ရာချင်းကကွေတပ်ဖွဲ့တွေအပါအဝင်အရက်သားပြည်သူတိဆုံးသူ40ကျော်ရှိပြီလို့သိရပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ဖက်ကတ်မြို့မော်ဝိုင်းရက်ွက်ရှိမင်းမင်းကျော်ဆိုင်ကယ်ကားရေးစည်းစီလိုက်ဆိုင်ကဝန်ထမ်းတွေနဲ့အနီးကဒေတာခံ73ယောက်ကိုစစ်တပ်ကဖမ်းဆီးသွားပါတယ်။မြောက်ဦးဒေတာယဉ်ကျေးမှုအမွေနစ်တွေကိုထိန်းသိမ်းစောင့်ရှောက်ဖို့ရည်ရွယ်ပြီးရိုက်ကူးထားတဲ့ My Hidden City မှတ်တမ်းရုပ်ရှင်ကပြင်သစ်မှအကောင်ဆုံးရုပ်ရှင်ဆုရရှိခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီသားအတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအာမီပ
ါ။ဒါကတော့တိုင်းရင်သားဒေသတွေကအဖြစ်အပျက်တွေနဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ။ FIBA ဝိုင်းတော်သားတွေကစူးစီးတင်ပြတင်ဆက်ခဲ့တာဖြစ်ပါတယ်။VOA ရဲ့တောက်ကြနေမနေ့ပဲအတန်းလွဲ့အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါအောင်မယ
် Ukraine ကိုရုရှားကနေဝင်ရောက်တိုက်ခိုက်မှုတဲ့ရုရှားသမ္မတ Vladimir Putin ကိုစစ်ရာဇဝတ်မှုနဲ့ရုံးတင်စစ်ဆေးဖို့ Ukraine သမ္မတ Volodymyr Zelensky ကချက်တပရီနေမှာ The Hague က ICC နိုင်ငံကစစ်ရာဇဝတ်ခုံရုံးမှာမင်းငွန်းပြောရင်တောင်းဆိုလိုက်ပါတယ်။ယူကရိန်းကကလီငယ်ရီကိုရုရှားကိုတရားမဝင်ပြောင်းရွှေ့ပို့ဆောင်မှုမှာပါဝင်ပတ်သက်တယ်ဆိုပြီး ICC ကမတ်လတည်းမှာသမ္မတပူတင်ကိုစစ်ရာဇဝတ်ပြစ်မှုနဲ့ဖန်ဝရန်ထုတ်ခဲ့တာဖြစ်ပါတယ်။ဆူရန်နိုင်ငံမှာသတင်းတစ်ပတ်ကြာအပြစ်ခတ်ရစေးသဘောတူညီထားပေမဲ့ကျသပရင်းနေအစောပိုင်းမှာတော့မြို့တော်ကာတွန်ရဲ့အနီးတစ်ဝိုက်မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ပြန်ပြီးဖြစ်ပွားနေပါတယ်။ပဋိပက္ခတွေဖြစ်နေတဲ့ဆူဒန်အစိုးရတပ်ဖွဲ့ SAF နဲ့ထောက်ပံ့ရေးအရန်တပ်ဖွဲ့ RSF နှစ်ဖွဲ့စလုံးကကာတွန်မြို့လည်းကသမရနန်းတော်နဲ့စစ်တပ်ဌာနချုပ်အနီးနေရာတွေကိုထိန်းချုပ်ဖို့အတွက်ကြိုးစားနေကြတာဖြစ်ပါတယ်။ရွှေဂျာအရေးကိစ္စမှာကုလသမဂ္ဂလုံခြုံရေးကောင်စီကနေနှုတ်ဆက်နေတာမို့အချင်းတွေဟာပို့ပြီးဆိုးဝါးလာစီတယ်လို့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်ကဗိုလ်တပ်ဖူးနေမှာပြောပါတယ်။ရွှေဂျာတွေကိုအကာအကွယ်ပေးဖို့နဲ့ငြင်းချမ်းမှုကိုချိန်ချောင်နေတဲ့အချင်းတွေကိုကင်တွယ်ဖို့အတွက်လုံခြုံရေးကောင်စီအနေနဲ့တင်းညီတင်းညွတ်ထဲပြတ်ပြတ်သားသားအရေးယူလှုပ်ဆောင်ဖို့ဘင်္ဂလားဒေ့ရှ်တမ်မကြီးကတိုက်တွန်းလိုက်တာပါ။အိန္ဒိယရဲ့အဒါနီစီးပွားရေးလုပ်ငန်းစုအောက်က APSEC စိတ်ကန်းကုမ္ပဏီဟာမြန်မာနိုင်ငံကစိတ်ကန်းနဲ့အထူးစီးပွားရေးဇုံစီမံကိန်းကိုပြပကုမ္ပဏီတစ်ခုဖြစ်တဲ့ Solar Swan Limited လို့နာမည်ရတဲ့ကုမ္ပဏီကိုဒေါ်လာတန်120အရှုံးခံပြီးကြာသပတေးနေ့မှာရောင်းချလိုက်တယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်။
သတင်းအကျဉ်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Rob McLean တို့ဖြစ်ပါတယ် VO ရဲ့တောက်ကြနေမနေ့ပတ်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေတဲ့ကျေးဇူးတင်ပါတယ်တော်တာရှင်မြန်မာပြည်သူများလည်းဘေးအန္တရာယ်ကင်းဝေးကြပါစေကျွန်တော်ကဇော်မိုးကြော်ပါခင်ဗျာ
This program has come to you from the Voice of America, Washington.